မောတတသုံးညရုပ်စုကြောရအောင်နမောတန္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတန္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတန္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာဒီနေ့သာသနာတော်တက္ကရီ2549ခုနှစ်ကောဇာတက္ကရီ1365ခုနှစ်တပေါင်းလာဇန်4ရက်နေ့ရန်ကုန်တိုင်းကျေးပြည်သာမြို့နယ်ချောင်းမြင့်ဆောင်14ရက်ကွယ်တန်ခူပန်းကျန်ကြီးအတွင်းမှာတည်ရှိတဲ့အောင်တိရိမင်္ဂလာဓမ္မယုံကြည်အတွင်း၌ကျင်းပပြုလိုအပ်သောဓမ္မပူဇာသဘင်နှင့်ဟောကြားအပ်သည့်ပြုံးပေမဲ့ဒီအမည်ရှိသောတရားတော်နောက်တနည်းမှတ်ခြင်းနဲ့ဆိုရင်တော့ဝေဒနာတူတော်လဲသေတာမတူလို့လဲမှတ်နိုင်ပါတယ်။အဲ့ဒီတရားတော်ကြီးဟောကြားနာကြတော့မယ်ဆိုတော့လူကြီးလူငယ်လူရွယ်အရွယ်သုံးပါလုံးအတွက်အရေးတကြီးသိတဲ့နဲ့အချိန်နဲ့ပတ်သက်ပြီးအတွေးခေါ်လေးတစ်ခုကိုဦးစွာလက်ဆောင်ပေးလိုပါတယ်။အင်မတန်မှအရေးကြီးလို့သိချာနားထောင်ကြသေးလို့တဲ့အဲ့ဒါကဘာလဲဆိုတော့လူသားအများစုတို့ဟာအသက်ကိုအင်မတန်မှတန်ဖိုးထားကြပါတယ်အသက်ကိုတန်ဖိုးမထားတဲ့ပုဂ္ဂိုလ်တယောက်မှမရှိပါဘူးဘယ်လောက်ထိတန်ဖိုးထားကြသလဲဆိုရင်အသက်သာမသေးတော့ဘူးဆိုရင်လေခန္ဓာကိုယ်ခြေလက်တွေနဲ့အဖြတ်အတောက်ခံနိုင်တယ်ဥစ္စာစီးတဲ့နေလေရှိတဲ့မြအကုန်ခံနိုင်ပါတယ်အသက်သာမသေးပါစေနဲ့။ဘာဖြစ်လို့လဲဆိုတော့ဥစ္စာစီးစိန်ကိုလည်းအင်္ကာထက်အသက်ကိုပို့ပြီးတော့ကြံပိုးထားမြန်နိုးလွန်းလို့ပဲဖြစ်ပါတယ်။သို့တော့အသက်ကိုတန်ဖိုးထားသလောက်အချိန်ကြတော့တန်ဖိုးမထားတဲ့ပုဂ္ဂိုလ်တွေကများနေတယ်။အချိန်ကိုနှီးမျိုးစုံနဲ့သုံးဖြုံပြစ်ကြတယ်တကယ်တော့စက္ကန့်တွေမိနစ်တွေနာရီတွေနေ့တွေရက်တွေလတွေနှစ်တွေဒီအချိန်တွေပေါင်းထားတာကိုအသက်လို့ခေါ်တာဒီတော့အချိန်ဆိုတာအသက်အသက်ဆိုတာအချိန်ပဲဒါကြောင့်မိမိရဲ့အသက်ကိုတန်ဖိုးထားတယ်ဆိုရင်အချိန်ကိုတန်ဖိုးထားပါအချိန်ကိုတန်ဖိုးထားတော့မယ်ဆိုရင်မိမိကိုမိမိအဲ့ချိန်မှတပါကြံတဲ့အချိန်မှမကြာခဏမေးခွန်းထုတ်ပေးပါအခုချိန်မှငါ့အတွက်ကုသိုလ်ရနေသလားသို့မဟုတ်ဥစ္စာရနေသလားသို့မဟုတ်ပညာဘုဒ္ဓရနေသလားမေးကြည့်လိုက်ပါဒီသုံးမျိုးတစ်မျိုးမှမရဘဲနဲ့အလကားဖြုံးပြီဆိုရင်မှတ်လိုက်အဲ့ဒါအချိန်ကိုဖြုံးပြင်နေတာအချိန်ကိုဖြုံးတာဒီမိမိရဲ့အသက်တွေကိုဖြုံးပြနေတာလို့မှတ်လိုက်ကြသမ်းပါယောဂီတို့ဒါကြောင့်မိမိရဲ့အသက်ကိုတန်ဖိုးထားတယ်ဆိုရင်အချိန်ကိုတန်ဖိုးထားပါအချိန်မှန်သမျှတစ်ခုမှအလကားမဖြစ်ပါစေနဲ့ကိုကိုဦးဇင်းတို့ဇာတင်နာဝါကအခုအသက်40အရွယ်တိုင်အောင်တစ်ချိန်မှအလကားအဖြစ်မခံပါဘူးဒါကိုယောဂီတို့လည်းရစေခြင်းနဲ့ဒါဆိုရင်ဒီနေ့ပြုံးတယ်မဲ့တရားကိုအချိန်တန်ဖိုးနဲ့ဖွင့်နေပြီးတော့စကျင်တာကဝိပဿနာတရားကိုဘာကြောင့်ပွားများအာထုပ်တင်တယ်လဲဆိုတဲ့မေးခွန်းလေးကနေစကြရအောင်မြတ်တော်ရှင်ဗုဒ္ဓဘာသာများဟာဒါနသီလတမထဆိုတဲ့လောကီကုသိုလ်များကတော့ရိုးစရာမလိုအောင်ကိုပဲကြိုးစားကြပါတယ်သို့တော့ဝိပဿနာတရားနာကြအာထုပ်မှုကြတော့အင်မတန်မှအားနေကြတယ်အဲ့လိုအားနေတဲ့ပုဂ္ဂိုလ်များအတွေ့မနေ့ကဒီကြိမ်ဟောတော့မှပါခဲ့တဲ့အတွေ့ခေါ်လေးထပ်ပြောချင်ပါတယ်အတွေ့ခေါ်ပညာကြီးမားတဲ့ပုဂ္ဂိုလ်ဆိုတာသူများအမားကိုကြည့်ပြီးတော့ကိုယ်အမားမဖြစ်အောင်သင်္ကန်းစာယူတတ်ရတယ်အတွေ့ခေါ်ပညာနည်းတဲ့ပုဂ္ဂိုလ်များကြတော့သူများအမားကြည့်ပြီးတော့ကိုယ်မမအောင်သင်္ကန်းစာမယူတတ်ဘူးကိုယ်ကိုယ်တိုင်မမပဲသင်္ကန်းစာယူတတ်တယ်အတွေ့ခေါ်လုံးဝမရှိတဲ့ပုဂ္ဂိုလ်ကြတော့ ကိုယ်ကိုယ်တိုင်မာတာတောင်မှသင်္ကန်းစာမယူတတ်ဘူးအဲ့တော့ဝိပဿနာတရားကိုဟောကြနာကြမယ်ဆိုတော့ယောဂီများဒီကအဓိကကတော့ဝေဒနာရှုဘက်ကိုပြမှာဖြစ်ပါတယ်ဒီတော့ဝေဒနာရှုဘက်ပြခင်ဒီကသေခြင်းရဲ့ဆင်းရဲမှုကိုပြောမှာဆိုတော့သေခြင်းနဲ့အတူတူအိုခြင်းနာခြင်းဆင်းရဲသုံးမျိုးလုံးကိုပါသဘောပေါက်အောင်ပြောပြပါမယ်လောကမှာအဆင်းရဲဆုံးအရာဟာဘာလဲလို့မေးခွန်းထုတ်ရင်ပေခြင်းလို့ထွက်ပါတယ်ပေတာဟာလောကမှာအဆင်းရဲဆုံးမှာယောဂီတို့ဘုရားကမရဏတော်ဩဒရိဒုက္ခနာမနတ္ထိမရဏတော်သေရာခြင်းထက်ဩဒရိဘိုလ်လွန်သောဒုက္ခနာမဆင်းရဲမြည်သည့်နတ္ထိမရှိခြေသားခြေသမီးတို့သေရာခြင်းတဲ့ဆင်းရဲတဲ့အရာလောကမှာမရှိဘူးသေးရတာဟာအစင်းရဲဆုံးသေးရတာဟာဘာဖြစ်ဆုံးလဲအစင်းရဲဆုံးအောင်လေးစိုက်ကြည့်တချို့ယောဂီတို့ဒေဂန်ဒီမှာလေအိုးတခါတည်းငယ်ကြီးလို့ခေါ်တဲ့မဲနဲ့နေတဲ့စီးပိုင်းနေတဲ့မစင်နေဓာရဘောကနေထွက်မကြဘူးလားထွက်ကြတယ်အဲ့ဒါဦးစင်းနမလေးဆိုဦးစင်းအဖေဆုံးတော့သူကလည်းအနိကဆိုတော့ပြောပြရဲ့ဦးစင်းရဲ့တဲ့အဲ့ဒီငယ်ကြီးတွေကစီးပိုင်နေတာတဲ့အဲ့ဒီငယ်ကြီးတွေပေးသွားအဲ့ဒီဝက်ဟာနှုတ်ပြရတာချော်လို့မရတော့အဲ့ဒါယောဂီတို့မှတ်တာပေးရတာဟာပြင်းထန်လုံးအားကြီးလို့မခံမဲနဲ့လို့ငယ်ကြီးတွေထွက်ကြသွားတာဒီတော့ပေးရတဲ့ဆင်းရဲဟာယောဂီတို့မဆင်းရဲဘူးလားဆင်းရဲပါဗျာအင်မတန်ဆင်းရဲတာနော်ယောဂီတို့အင်မတန်ဆင်းရဲတာဒါကြောင့်မြတ်စွာဘုရားက31ဘုံဘယ်ဘဝမှမလိုချင်ကြနဲ့ပေးရတဲ့ဆင်းရဲဟာ31ဘုံလုံးမှမရှိဘူးလားဒါကြောင့်31ဘုံကိုတစ္ဆာနဲ့ခွဲတော့ဒုက္ခတစ္ဆာဘာတစ္ဆာဒုက္ခတစ္ဆာဆင်းရဲတယ်တဲ့အဲ့ဒီသေတဲ့ဒုက္ခရှိလို့ဆင်းရဲတယ်လို့ပြောတာဒါကြောင့်နတ်သေးလည်းမချိမဆန့်ပဲဗြဟ္မာသေးလည်းမချိမဆန့်ပဲလူသေးလည်းမချိမဆန့်ကြည့်ပြန်လို့မှတ်ထားချမ်းချမ်းသာသာသေရတဲ့ဘုံလို့ရှိရဲ့လားရှိပါဘူးဗျာအဲ့ဒါသိတာဘယ်ဘုံမှမလိုချင်တဲ့ခန္ဓာရှိတာနဲ့ဆင်းရဲရှိပြီးသေခြင်းရှိပြီးဒါကြောင့်ခန္ဓာမရှိသောယုံနာမရှိသောနိဗ္ဗာန်ချမ်းသာကိုသာဆုတောင်းထားကြလို့တိုက်တွန်းခြင်း ਨੇ ဒီတော့အဲ့ဒီပေခြင်းဆင်းရဲတာရုပ်တည်းနဲ့သဘောပေါက်လာပြီးတော့မှပုံစံတွေပြပါနောက်ပဋိသင်္ဍိနေတဲ့ဆင်းရဲလည်းပြောကြအောင်ဆိုဒါလေးပါပို့တော့သဘောပေါက်အောင်လို့ဓမ္မစကြာရုပ်ပတ်တဲ့တဲ့တဲ့တဲ့အခါမှာဇာတိပိဒုက္ခပဋိသင်္ဍိနေရတာဆင်းရဲလို့ဘုရားကမဟုတ်ဘူးလားယောဂီအများစုလည်းဝေသိင်းနေထောင်ပြီးတော့ဓမ္မစကြာယွတ်ကြတာပဲဒီထိပ်ပဲလေးမြန်သိယွတ်ရင်လေသောတာပန်တော်တည်နိုင်တယ်ဒါဆိုဇာတိပဋိသင်္ဍိနေရတာဘယ်လိုဆင်းရဲလဲယောဂီတို့ကမသိဘူးဖះသိတယ်ဒါထောင်ယောဂီတို့ဆိုတော့မိခင်ဝမ်းမှာတရေတီးပြီးဆိုစတီကားသားကလေကလကရည်ကြီးဆိုတာအဖျားတော့ပဲရှိတယ်အဲ့တော့ဒီလေးကစတီဒီလောက်လေးကနေပြီးတော့ခါတဲ့အရာအမြုပ်အမြုပ်ကမှအသားတွေအသားတွေကမှဒါခက်မှာ၅ပြအခုလေး၅ခုပေါ့ခေါင်းနေရာကခေါင်းအဖူလေးလက်နေရာကလက်အဖူလေးပေါ့ခြေနေရာခြေအဖူအခုလေး၅ခုလားခက်မှာ၅ပြခေါ်တယ်အဲ့ဒီမှာတဖြည်းနဲ့တခါတည်းအဲ့ဒါမျက်စိတို့နားတို့ခါတည်းဖြည်းဖြည်းအကုန်ပြည့်စုံလာတာပေါ့အဲ့ဒါလို့အဖျားလောက်မပြောပါလောက်တဲ့အရာလေးကနေခါတည်းတပိဋ္ဌံနေစစနေတော့မိခင်ဝမ်းထဲမှာနေရတာကြည်စမ်းချောင်းချောင်းလဲလဲမထင်လိုက်ပါနဲ့မိခင်ရဲ့အစာသိအိမ်ကြီးကိုဖင်ခုထိုင်အေးအစာဟောင်းအိမ်ကိုခင်ခုထိုင်အာစာတဲ့အိမ်ကိုကောင်းမွန်ရွက်ထားရတယ်တကယ်တင့်ကုတ်တို့ဘောကမြောက်ဦးတပေါင်းလိုပဲကျင်ကျက်မဲမှောင်ပုတ်ပြီးတော့ဟောင်းနေတဲ့အခန်းထဲမှာတထွာတမ်းမိုက်လောက်အခန်းလေးထဲမှာဆယ်လနေလိုက်စမ်းဗနလတဲ့ဆယ်ပါပါဘုရားယောဂီချမ်းသာမယ်မြင်ထင်းလားချမ်းသာပါဘုရားအင်မတန်ဆင်းရဲတာနော်ဟုတ်ပါဘုရားအဲ့ဒီဆင်းရဲသိကျင်ကိုယ့်ရဲ့ဉာဏ်နဲ့နေကြည့်လိုက်စမ်းကထာမဟုတ်ပါဘူးယောဂိတို့ရဲ့တကူစာဆန့်တဲ့အခန်းလေးတစ်ခန်းနှစ်ပေပတ်လေဟာလေးပေါ့ဗျာထိုင်လို့ရအောင်လေအခန်းလေးတစ်ခန်းလိုက်လှုပ်လိုက်မယ်ရိုက်လိုက်မယ်ထလို့တော့မရတော့ဘူးပေါ့အစားတော့တဲ့အပြည့်စုံပေးပါမယ်ကဲခင်ဗျားတို့အဲ့ဒီအခန်းလေးထဲမှာယောဂိတို့နေကြည်စမ်းဆယ်လပြောနေဆယ်ရက်တောင်နေတယ်မှာမလားဆင်းရဲလိုက်တာယုတ်တို့မှန်းလို့ရပြီနော်ပြိဏနေဆင်းရဲအဲ့ဒီတဲ့အစာပေါင်းများစွာကျင်းတဲ့မိခင်ဝမ်းထဲမှာယောဂိတို့ဟာဆယ်လတောင်နေခဲ့ရတာအင်မတန်ဆင်းရဲပါလေဒါကြောင့်ဇာတိပိဒုက္ခကတိကြားထဲမှာအခုခင်မိခင်နေဆိုတာပဋိသင်္ဍေမထိမ့်တတ်တော့အပူတွေအေးတွေဆွတ်ဆပလိုက်တာပဲအဲအေးတွေမြန်တော့လိုက်လို့ရှိရင်တဲ့အဲ့ဒီ ကလေးလေးဟာလောကနဲ့တည်းငရဲကြတဲ့ကဲသူခံစားရတဲ့တဆက်ဆက်တုံးနေပြီတော့အပူတွေမြက်စားလာရင်ငရဲမိနဲ့ပတ်တဲ့ကဲသူတဆက်ဆက်တုံးပါလေကလေးသားလေးဟာပြောလည်းမရထွက်လည်းပြေးမရဘလောက်ပင်မဆင်းရဲတယ်ခံရတာအကုန်အကွာတွေမြက်မိကံတတိမထိုင်ခါလှန်ချိုးတဲ့ကဲသူနာတာအထဲထဲမှာငိုလည်းမရတားလည်းမရဘလောက်ဆင်းရဲတယ်ဒါကြောင့်ဘဝတွေမြက်မလိုချင်ကြနဲ့တကယ်ဆင်းရဲတယ်တခါဒီကြားထဲမှာတတိပြက်ကြတဲ့စီဒီမန်ဆိုင်သွားပြန်ရောသေးရပြန်ရောအထဲထဲမှာတားမရဥပဒေနဲ့အေးယူမရနောက်မွေးတော့ရောတဲ့ဖခင်ကဥမာပေးပါတယ်အင်မတန်ကြီးမားတဲ့ဆင်းကြီးတကောင်ကိုကျင်းမြောင်းတဲ့အပေါက်ကနေပြီးတော့တန်ကောက်တွေတန်ကျိုးတွေနဲ့အတင်းဆွဲထုတ်တဲ့အခါမှာအဲ့ဒီဆင်းဟာအသာအရည်တွေစုပ်ပြက်အော်ဟစ်ပြီးမှအပြင်ရောက်လာတယ်လို့ပါပဲတဲ့ဟာသေးငယ်တဲ့မိခင်ရဲ့ယောနိဝပေါက်ကနေပြီးတော့ဒီခန္ဓာကိုမချိမဆန့်ယောဂီများကြီးမိခင်လည်းမတက်တာချွေးပြန်အဲ့ဒီကလေးလည်းတဆက်ဆက်တော့နာကျင်ပြီးတော့မှအပြင်မဲ့ရောက်လာတာပါယောဂီတို့ဒီတော့ယောဂီများမွေးဖွားတာရောမဆင်းရဲဘူးလား ဆင်းရဲတာပဲဗျာအဲ့ဒီဆင်းရဲကဒါကြောင့်ယောဂီတို့ရေဖြည့်ချတတ်မအောင်မွေးကတာကလေးတွေဟာပြုံးနေသလားအောငိုသလ
ား
အောငိုပါဗျာဟာဒါဆင်းရဲလို့လားချမ်းသာလို့လား ဆင်းရဲလို့ယောဂီတို့ကြောက်ရှာလုံးလို့နာရှာလုံးလို့အောငိုရှာတာအဲ့ဒါပြီးတော့ဆင်းရဲပြီးလည်းမပြီးပါဘူးဗျာမွေးလည်းပြီးတော့ယောဂီတို့ပဋိသင်္ဍနေတဲ့ဆင်းရဲလည်းပြီးတော့ဟောမွေးပြီးတဲ့ရက်ကစရက်တိုင်းရက်တိုင်းအိုခြင်းဆင်းရဲကလာပြန်ပြီဘာဆင်းရဲတို့
အိုခြင်းဆင်းရဲပါဗျာ
ယောဂီတို့အထင်ကအသက်90 80ပရိနေရီတွန့်မှအိုတယ်ထင်တာမဟုတ်ဘူးဗျာမွေးပြီးနောက်ရက်ကစအိုတော့တာပဲတရားသဘောနဲ့ကြည်လိုက်တရားသဘောနဲ့မကြည့်ဆက်ချောင်းနဲ့ဆက်ကုန်နဲ့ရွယ်မင်းကလေးများကိုအပြူလေးလို့မပြောဘူးလားဒါကတရားမသိတဲ့မျက်စိနဲ့ပြောတာဆက်ကြောက်ဆက်ကုံရွယ်ယောက်ျားလေးဆိုလူမျိုးလေးလို့ပြောကြဒါတရားမသိတဲ့မျက်စိနဲ့ပြောတာတရားအမည်နဲ့ကြည့်ရင်ဒီကလေးလေးဟာမွေးပြီးတဲ့အချိန်အစရက်တန်းရက်တန်းအိုးလာတာလားပြိုလာတာလားအဲ့ဒါအိုးချင်းတရားကနှိမ့်ဆက်နေတာဘလောက်တိနှိမ့်ဆက်မှလဲတဲ့နာပြီးတော့အိယာတဲ့ကမထနိုင်အောင်နှိမ့်ဆက်ပါလိမ့်မယ်ထနိုင်တော့ဦးအသက်90 80အိယာတဲ့ပက်လက်ကြီးသူများအစာထည့်ပြီးမှပဲစားလို့ရကြည့်နေတဲ့အိယာတဲ့ပါချသာသမီအင်းရတော်မြစ်တာစေတနာမရှိတော့ဘူးနာပြီတို့တို့သိချာစဉ်းစားနာတော့ပဋိသင်္ဍေဆင်းရဲလဲပြီးရောအိုချင်းဆင်းရဲကဆက်တိုက်မနှိမ့်ဆက်ဘူးလားအဲ့ဒီပဋိအိုချင်းဆင်းရဲကတခါနာချင်းဆင်းရဲမပို့လိုက်ဘူးလ
ား
ဒီကြားထဲမှာခင်ဗျားတို့ဆင်းရဲကနေပြီးတော့နားတဲ့ချင်းပါလ
ား
မပါဘူးဗျာဒီလိုသိရတယ်နော်ဘဝကြီးဆင်းရဲဒုက္ခတွေအဲ့ဒါပြက်လက်ကြီးလမ်းပြီးတော့နောက်ဆုံးကြတော့ကျသောပြောတယ်မချိမဆန့်ဟုတ်လားငယ်ကြီးဒီပါလေးပါပြီးတော့သေသွားရပြန်ရောကဲယောဂီတို့ကြီးပုံတိုင်းဒီဆင်းရဲတွေမရှိဘူးလားရ
ှ
ိပါပါဗျာအဲ့ဒီဆင်းရဲတွေမရခြင်းခင်ဗျားတို့မလိုခြင်းနဲ့ပေါ့လိုခြင်းတာဟာသမှုရိယသစ္စာလိုခြင်းလို့ရနေတာပါယနေ့မလိုခြင်းယနေ့မလားမရတော့ပါယန္တာများအဲ့ဒီလိုခြင်းနဲ့လောဘကိုပယ်တက်လိုက်တာယန္တာဖြစ်သွားတာပါဒါကြောင့်ယန္တာဖြစ်သေးဘူးဒါလိုခြင်းနဲ့လောဘတက်နေတဲ့မြောက်ပယ်တက်နေအရာဘောဟာများစွာတိတိပြည့်ညော့ညော့ပြီးတော့နောက်ဆုံးယန္တာဖြစ်ကိုတက်လန့်သွားပါလိမ့်မယ်ယန္တာများဒီလည်းပဲယောဂီတို့ပုတုဇဉ်ကနေမစရဘူးလားဒါပါပဲဘုသူမမိခင်ဝန်ထဲကယန္တာဖြစ်မွေးမလာဘူးပုတုဇဉ်ဘွားကနေကြည့်ချင်းအားထုတ်ပြီးတော့ယန္တာဖြစ်ကြရဒါဆိုရင်ရှင်ဗျာတပည့်တော်တို့အဲ့ဒီသေခြင်းဆင်းရဲကိုအသေးစိတ်အထောက်အထားတွေနဲ့သိလို့ပါတယ်ဆိုရင်အထောက်အထား၄ခုလောက်ပြပါကိုယ့်ရဲ့ပုံပုံများသင်ကြအောင်လက်တွေ့တွေကြည့်ပြပေးမယ်။ပထမတစ်ခုပြပေးမယ်ကခြေပြည်သားကဒကာကြီးတယောက်နဲ့တောင်းကလာပါကဒကာမကြီးတယောက်ဖြစ်ရကိုပြောပါမယ်။ခြေပြည်သားဒကာကြီးကဦးသိန်းရှိမှတင်ပေးသွားတာ။အဲ့ဒီဒကာကြီးတေကန်နေဦးသိန်းလာပင့်ကြွသွား။သူကပေလေးပါလေးနားအောင်ပေါ်လေးပင့်တာပေါ့။ဒါပေမဲ့အချိန်ကနှောင်းနေပါပြီ။ကိုကအသက်ကငင်းနေမရတော့ပါဘူး။ဒီကြတဲ့သမီးဖြစ်သူကလူလေအော်ဟစ်ငိုတော့ဒီလာတောင်းပေးလို့မရအောင်အဆိုးကြဆိုဦးစင်းကတေးကြကယူဆိုင်ကြည့်တော့ဒီတကကြီးအရင်မျက်ရည်တွေကျအော်လို့လည်းမရပြုတ်လို့လည်းမရတော့ဘူးတေးမှကြောက်လို့ဘာဖြစ်လို့မျက်ရည်ကျလဲတေးမှကြ
ော
က်တော့ဘူးအဲ့ဒါဒေါသလို့ခေါ်တယ်ပြီးတော့လေဒီခါတဲ့တချို့လည်းမြင်ဘူးပါလိမ့်မယ်အသက်ရှူတွေကကျန်းလာလိုက်တာရင်မကြီးကဖားကိုယူဆွဲတာတကတော့ဖောင်းလိုက်ပြီးလဲဂေါကြီးနောက်ဆုံးကျတော့လေတွေမမှန်တော့ဘူးချွဲတွေလိုက်လာပြီအသက်သွားတော့မယ်လေရုံနဲ့ချုပ်တော့မယ်အဲ့တော့အစင်းရဲဆုံးတန်ခံရပြီမှတ်ပါယောဂီတို့နာအိုလုံးအာကြီးလို့နာတာနာလုံးအာကြီးလို့ပေးတာ နာလုံးအကြည့်လို့ဘာဖြစ်တာဒါကြောင့်ပြည့်တဲ့ဒုက္ခအဆင်းရဲဆုံးဘယ်သူမှပြန်မပြောနိုင်လို့ခုဖះကပြန်ပြောနိုင်တယ်ဒီတော့အဲ့တော့သူကအနာဆုံးခံရပြီလေသိရတော့မှာကိုကျန်တဲ့နာတာတွေဘလောက်နာတယ်ပြောရောမသိသေးဘူးဗျအခုဟာသိအောင်ကိုနာပြလိုက်တာအဲ့တော့သူလေးတခါတည်းမချိမဆန့်ဖြစ်လာတော့ခန္ဓာကိုယ်ကြီးဟိုရမ်းဒီလူနဲ့ကလူလိမ့်လာတယ်ဥစဉ်ချင်းမှာဥစဉ်ချင်းမှာရင်ထိုးပြီးတော့မှနောက်ဆုံးမဲ့ရွဲပြီးတော့ရုပ်နံချုပ်ပြီးတော့ဒီဘွဲဝင်ခဲ့ရပါတယ်အဲ့ဒါမဲ့ဒီဘာဒီလဲမဲ့ပြီးတော့ဒီသွားရတယ်တရားမဲ့သူရဲ့ဒီချင်းဒါဆိုရှင်ဘုရားတရားရှိသူရောဘလို့ဒီတော့နားထောင်တရားရှိသူတင်ပြီးပြောအောင်ဒါကတော့ဥစဉ်ချင်းဆုံးမကြီးတရားရဲ့ကိုယ်တွေပေါ့သူကပြောပြပါတယ်ဆင်အဲ့ဒီဒကမာကြီးကတော့တော်ပါတယ်ဝိပဿနာတရားတွေနာကြားတဏှာတရားစကံတွေဝင်ဒီတော့တရားသဘောကပိုင်နိုင်နေပြီယောဂီတို့အဲ့လိုတရားနဲ့ပတ်သက်ရင်တော့ဒကာကြီးတွေကအင်မတန်မှနောက်ကြတယ်ဒါကြောင့်ဒကာကြီးတွေအသေးဆိုးတာများတယ်အခုလဲကြည့်ဒကာကြီးအသေးဆိုးသွားပြီဒကမာကြီးအသေးကောင်းလိမ့်မယ်လှုပ်ထားတာကိုဒါကြောင့်ကိုတရားနဲ့တရားကြီးများလည်းကိုအမျိုးသားချင်းတိုက်တွန်းကြပါဒီတရားလေးတစ်ခါနောက်ဘာမှလည်းမခဲရင်ဘာမှလည်းအခြေကုဏမဟုတ်ပါဘူးလက်ဖက်ရည်ဆိုင်တစ်ခါထိုင်နှစ်နာရီသုံးနာရီသွားတာအေးလက်ဖက်ရည်ဆိုင်နှစ်နာရီသုံးနာရီထိုင်ရင်ထိုင်နေတို့ကြားရစ်စစ်တွေနေကစားတဲ့ကနှစ်နာရီသုံးနာရီကုန်ရင်ကုန်နေဒီတရားကြီးတွေကတရားတစ်နာရီကြတော့တို့မထိုင်ခြင်းဘူးဒါကြောင့်အများသောအားဖြင့်တရားကြီးတွေပဲမဲ့သေးတယ်များပါတယ်အခုလက်ကြည့်ကျူသားတရားကြီးမဲ့သေးသွားပြီအခုတောင်းလာပါတယ်ကမကြီးကြည့်ကြားစကန်းသွားဝင်များသောအားဖြင့်အာနာပါနသမထကပ္ပဌာန်းကလည်းဝိပဿနာတက်တဲ့ပုဂ္ဂိုလ်များဟာအာနာပါနအားကောင်းရင်ပေမဲ့နေကြိုသိတယ်။ဒီဒီမှာရဲ့ကြိုသိတယ်။မနေ့ကနေ့ကသူသိလိုက်ပြီညနေ9နာရီငါသေးတော့မယ်။ကြီးစံယောဂီတို့လုံးဝမတုံ့လောက်ဘူး။တရားပြတဲ့ဆရာတော်သွားလျှောက်တယ်။အဲ့ရလေးတွေပြင်းပြီးတော့ဆရာတော်ယူတော့ဒီနေ့ညနေ4နာရီဆုံးပါဗျာ။ဆရာတော်ရိတ်တာမှာအလုံးရှုပ်နေလိမ့်မယ်ပြီးတော့အိမ်ပြန်သေးပါရစေ။ဆရာတော်ကြီးကလည်းအေးကောင်းတာပေါ့။ဟုတ်တယ်တရားသမားကြီးဘာမှမထူဆန်းမှုသေးတာကတရားမသိတဲ့ပုဂ္ဂိုလ်တွေဆိုရင်ဗရာမြေလူဒုက္ခရောက်ကြမှာဟိုကတော့အေးစေးပဲဆရာတော်ကလည်းအေးစေးယောဂီလည်းအေးစေးအဲ့ဒါအဲ့ရလေးလေးပြန်သွားအောင်ဟိုကျတော့သမီးကရောက်လာတော့နေခင်းလောက်အိမ်ရောက်တော့သမီးရဲ့အံအမေအံဩတာပေါ့အမေဘာလို့တရားစကားမပြီးပဲပြန်လာတာတော့သမီးနောက်မှအမေပြောမှအေးခဲ့တယ်အယုတ်ဝိဒိပါကြီးသိမ့်ပေါ့ဒီကအဲ့ရလေးတွေပါတယ်ပြီးရင်သမီးကမှဂရင်တစ်ခုမှကောင်းကောင်းပြင်းတယ်အမေကဘာလို့ပြင်ခဲ့တာတော့တမိနောက်တော့သိလိမ့်မယ်သိချပြင်းအလောင်းစင်ပြင်းတယ်လို့ပြင်လိုက်ဒီလိုကိုသိချအေးစေးပြောနေတာအဲ့ဒါတရင်မှာကလည်းအရာတွေကိုသိချပြင်းပေါ့လေကိုကတမိကတော့မယုံပါဘူးအကောင်းကြီးကပြောနေတာပြီးတော့တမိအမေကိုကနေ့နောက်ဆုံးပြုစုရတာပဲကောင်းကောင်းပြုစုတမိချက်ပြုတ်ထားတဲ့တမိဟင်းလာတဲ့အမေကိုကြွေးတဲ့အမေကြွေးခင်အမေကိုလည်းရေဒီမာနဲ့မိုးတွေချိုးပေးကောင်းလဲကျော်ပေးအေးချိုးကောင်းချော်ပြီးသားဆိုတော့အမေသေးတဲ့အခါထပ်ပြီးတော့ရေချိုးစရာမလိုတော့ဘူးလူတွေအလုပ်ချုပ်တတ်တာပေါ့တဲ့။သမီးကမယုံသူအမေဘာတွေပြောနေပါလေ။အဲရေဒီမာတွေချိုးပြီးကောင်းတဲ့ဘာတွေကျော်ပြီးပြီးတော့သမီးနဲ့ဘာတွေကြွေးတော့လေးနဲ့ထိုးကန်နေပါပြီ။ဆန်ကားမဲတော့ရှိတော့တယ်။ကဲသမီးအမေသေးဖို့အချိန်ရောက်ပြီ။အမေကိုဟောဆောဆောပြင်ထားတဲ့အိယာပေါ်ပို့တော့။သူသမီးကဒါကိုမယုံအမေကလည်းဘာတွေပြောနေပါလိမ့်ပေါ့။အဲအိယာပေါ်ရောက်။ကောင်းပေါ်လဲကန်နေတမ်းမှာအကြည့်နော်ပြုံပြုံလေးပြောနေတာ။တစ်ချက်မတုံလို့ဘူးယောဂီတို့။သမီးအမေနောက်ဆုံးအမွေပေးခဲ့မယ်။သမီးတို့အမေတို့ဗုဒ္ဓဘာသာတွေရဲ့ပန်းတန်ဟာမဲ့ညံဖူညံပဲ။မဲ့ညံဖူညံမှမရရင်ဗုဒ္ဓဘာသာရဲ့ပန်းတန်မရောက်ဘူးလို့ခေါ်တယ်သမီး။ဒါကြောင့်သမီးဝိပဿနာတရားကိုမနာခြင်းလဲနာပါ။မရှုပွားခြင်းလဲရှုပွားပါ။တခြားအမေပေးခဲ့တဲ့အိနေရာတွေ၊ခြံနေမြေတွေ၊ကျွေးတွေငွေတွေကသမီးတဘဝသာပဲသုံးပါမှာ။အခုအမေပြောခဲ့တဲ့တရားအမွေကသမိတန္တရာတစ်ချက်အဘယ်တကပြုတ်ပြီးတော့နိဗ္ဗာန်ပို့လိမ့်မယ်။အရာအမေနောက်ဆုံးပြေးခဲ့တဲ့အမွေပဲလို့ပြောပြီးတော့အဲ့ရပေါ့ကောင်းလေးချပြီးတော့ပြုံးပြုံးလေးပဲယုံနာတစ်ပါးချုပ်ကွယ်လွန်သွားရှာတယ်။ရှင်စံယောဂီတို့ပြုံးသေးပါသေးပါလေ။စောစောကတခါကြီးနဲ့တူသေးရဲ့လား။တူပါဘူးဗျာ။စဉ်းစားနော်အတွေးခေါ်ရရုပ်စဉ်းစား။ကြည့်ချစဉ်းစား။ဘာလို့လို့ဖေးတာချင်းကြတော့တူတယ်။ဝေဒနာချင်းကအတူတူပဲရောက်ရော့မသွားဘူး။သေးတယ်ဆိုရင်လေတရားရှိတဲ့လူသေးလဲဆင်းရတာပဲတရားမရှိတဲ့လူသေးလဲဆင်းရတာပဲဘာဖြစ်လို့တရားမရှိတဲ့လူကြမဲ့သေးပြီးတော့တရားရှိတဲ့လူကြပြုံးသေးရတာလဲပြီးတော့အဖြေလာလိုက်မယ်နောက်တစ်ပါးသွားကြအောင်ဆိုနောက်ထပ်ရဟန်းတော်လောကသွားကြအောင်ဆိုဘာလို့လဲဆိုတော့ဦးဇင်းတို့ဝိပဿနာတရားဆိုတော့ဦးဇင်းကကိုချင်းစာပါတယ်က Kamagun loga de mani de garamadu masutabane. Kamaguni kwa shang widow. Awayong ding and simian yad a yam danga rain down uber than adia simulau. Tamanam yoda. Yan abad de yama uzin chene. Aba kuzela uber than a simulaja. Dilunani, dilunan di bajara. Dajam yan loga male. Fium de me de lu machiula. Not hung uzin a decay shady shatare. Paramazo may be Jojaya. Tausin a puri Jojaba, eh? Shadow Idaba. Tan Niadia came, a gong, Niadidari or Talibara. Uzun was Shadow Idaba. Satin is Shadow Idaba. Tadu your name, Azu Yoga de Pido. Yoga, Nesayo, Manano, Manisu in Bullet. Gisha Uzun was Satina. Tama Uzina, going water, Mogo Uba and Adiadia, Junjan Visa. Going live water with Lila. อะสุจาตุอุเทนกุเรนตั้วปิซูတော့ဆရာတို့ယောဂကျွမ်းတော်ရေမရတော့ဘူးတည့်ရပဲခံမဲ့တဲ့ဆရာဝင်မနေ့ပြန်ပြန်တော့မှုမယ်ဦးဇင်းတို့ယူစုတဲ့ပုဂ္ဂိုလ်များကိုတူတူလေးပြောပါတယ်ဒါပေမဲ့ဇီတာတော်ကြီးကလဲတယ်သူ့ဘာမှပြောဘဲနဲ့တိလိုက်တယ်ဗျဆရာဝင်အမူအရာကြည့်တာနေပဲငါမနေ့ပြန်ကသိမယ်သိသွားတယ်သိသွားတော့ဘာလုပ်တယ်လဲ ကလေးတယောက်ကဲတော့ချုံမွေးချပြီးတော့ငူကြီးရှာတယ်အဲ့ဒါတက်တော့65ငါးနှစ်ဝါတော့40နဲ့ငါးဝါရတဲ့ငယ်ပြူရှာတော်ကြီးငူပြီးတော့ပြန်နေမှုသွားရတယ်ဒီတော့သူလည်းမရှိမဆန့်သေးတာပါပဲယောဂီတို့ဒါလည်းပဲမဲ့သေးဘောဘာသေးပါလိမ့်မဲ့သေးယောဂီတို့ဒါဆိုရင်ရှင်ပြရဟန်းနဲ့ဒီလိုပဲလားမဟုတ်ဘူး တရားသိတဲ့ပုဂ္ဂိုလ်ကြာပြုံးသေးလာလဲဦးမယ်နော်နောက်တစ်ပါးအဲ့ဒါကတိရိလင်္ကနိုင်ငံအဲ့ဒီတိရိလင်္ကနိုင်ငံမှာစစ်တလတောင်မှာတရေသုံးတဲ့ဗရာဏီယမထေတဲ့သူနဲ့တူတူမထေငယ်တစ်ပါးတရင်သုံးကြတယ်တရားရှိမှပွားများကြအဲ့လိုရှိမှပွားများကြတော့ဒီနေ့ကြတော့ယောဂီတို့အဲ့ဒီမထေကြီးဟာသိမဲ့လေယောဂါဖြစ်ပါတယ် အဲ့ဒီလေတွေကယောဂီတို့ဝါရောက်တဲ့ရှိပွားတဲ့အခါမှာလေမျိုးမျိုးဒါနာကြဘူးကြပါလိမ့်မယ်။ဥဒင်ကမဝါဒအထက်သို့ဆန်းတက်တဲ့လေဟုတ်လားချောင်းဆိုးတာတို့နှာချီတာတို့ခြေဆက်တာတို့တန်းတာတို့အဲ့ဒါအထက်တက်တဲ့လေတက်တွေပဲ။အတောကမဝါဒအောက်ဆုံးဆင်းတဲ့လေတွေလေလေတာမျိုးတွေစီဝံသွားတာမျိုးတွေအဲ့ဒါအတောကမဝါဒအောက်ဆုံးဆင်းတဲ့လေတွေ။နောက်ကိုယ်စီတရားဝါဒဝမ်းဝထဲမှာရှိတဲ့လေတွေကိုထ င်းကမှရှောင်နေတဲ့လေတွေအတ္တတပတ္တတဝါတဝထက်လီဝင်လီအဲ့လေ6မျိုးပေါ့ဒါတွေကပုံမှန်လေတွေအခုလေ3မျိုးကလူကိုတတ်မဲ့လေ3မျိုးရှိနားထောင်တော့ပါလေတဲ့တော့လူအသက်ကိုတတ်မဲ့လေဒါလေယောဂီတို့ဦးဇင်းတို့တောင်းယူပေးလို့ရတာပထမဆုံးတတ္ထကဝါဒဓာငယ်နဲ့တူတဲ့လေတချို့ထိုင်တန်းလန်းကနေပြီးတော့လေကြာသွားမထနိုင်တော့အစ်စ်လေးတည်းလေဖြတ်ချလိုက်တာမထနိုင်တော့လေဖြတ်တဲ့ပုဂ္ဂိုလ်တွေတွေ့ဘူးတယ်မို့လားအဲ့ဒါတတ္ထကဝါဒဓာငယ်နဲ့တူတော့လေတချို့ကြတဲ့ခါခုရကဝါဒသင်တုံးဓာနဲ့တူတဲ့လေတချို့ဝမ်းနေစရာဝမ်းသာကြတဲ့ရင်ကြတခါတည်းဖြတ်ကနေသေးတာမရှိဘူးလားရှိပါတော့ဗျာအဲ့ဒါခုရကဝါဒသင်တုံးဓာနဲ့တူတဲ့လေတဲ့ဗျတခါတည်းသိအောင်ဖြတ်ကလေးတာလေးရအဲ့ဒါနဲ့ပတ်သက်ပြီးတော့ဦးစင်းကအတွေးခေါ်ပါတဲ့ဖြတ်တခုပြောပြခြင်းစာအုပ်ကတော့ဦးစင်းကစာအုပ်မျိုးစုံဖတ်တယ်လေစာရေးတဲ့ဘုန်းကြီးဆိုတော့အဲ့ဒီစာအုပ်ကတော့မဟာသစာအုပ်ဗျဘာစာအုပ်တော့ဟာသစာဦးစင်းအကုန်ဖတ်တာစာအုပ်ပါနိုင်ငံခြားကဟာသအမေရိကန်မှာတဲ့တတိယတယောက်ရှိတယ်ဒေါ်လာဘီလီယံများစွာချမ်းသာတယ်သူတို့သူ့မှာနှလုံးရောဂါရှိတယ်ဒါကြောင့်အနိကဆရာဝန်တယောက်ခေါ်ထားတယ်သူကိုဝမ်းသာစရာဝမ်းနေစရာတရင်ဆိုရင်ဘယ်သူမှလာမပြောပါဘူးအဲ့ဒီဆရာဝန်ကပြောပေးရတယ်ဆရာဝန်ပြောကန်နေရင်သူ့ကိုနှလုံးနေစမ်းသပ်ရတယ်ပေါ့လေအခြေအနေကောင်းမကောင်းအခြေအနေကောင်းမှတရင်ကိုပြောရအခုဝမ်းသာစရာတရင်ဟိုကလာပြောတယ်ပေါ့တတိယထီပေါက်တယ်ပေါ့ဗျာအခုလိုပြောရင်ဒေါ်လာပေါင်းနှောင်းပေါင်းများစွာရအဲ့ရုပ်ရည်ဝန်နဲ့တရင်ပြောရင်ပေးမှာဆိုတော့ဆရာဝန်လာသားသမီးတွေအကြောင်းကြားဒီကြောင်းဆိုင်ကြငါအချိန်နေကောင်းရင်ပြောပေးမယ်ဆိုပြီးတော့နှလုံးနေပါလေစမ်းသပ်ဆီဆိုတော့အချိန်လေးနဲ့ကောင်းနေတော့ ဆရာဝန်ကပြောတယ်တရေကြီးစိတ်ကခိုင်ခိုင်ထားပါဝန်သာတဲ့တင်ကူပြောခြင်းပါတယ်ပြောပါတယ်ဟိုကကျွန်တော်စိတ်ခိုင်ခိုင်ထားပါတယ်တတိထီပေါက်ပါတယ်တဲ့ဒေါ်လာတန်ပေါင်းများစွာရမယ်တရေကဘာမှဖြစ်ပါဘူးသူ့ငွေလည်းချမ်းသာပြီးတော့ပို့ဖို့ကိုအဲ့ဒါတရေရနေပြီးတော့ဒါဝန်သာတဲ့ပေါ့ဗျာကျွန်တော်ဝန်သာပါတယ်အဲ့တော့ဝန်ထမ်းတဲ့တင်ပြောတဲ့ဒေါက်တာကိုကျွန်တော်ပေါက်တဲ့ခြေထဲက၃ပုံ၃ပုံကိုဒေါက်တာပေးပါတယ်တဲ့အဲ့လိုလဲပြောရောဒေါက်တာဝန်ထမ်းလုံးဆုပ်ပြီးတော့လဲသေးရောဆရာဝန်ကသေးသွားတယ်ဟုတ်လားအဲ့တော့ယောဂီတို့ဒီနေရာမှာဝန်တမှုဝန်နဲ့ဘုရင်ကြောင့်နှလုံးရောဂါသမားတွေပေးတယ်ဆိုတာရှင်းပညာရပြောနေနှလုံးရက်တယ်ပေါ့ဘာဖြစ်တာလဲအေးတရားသဘောရပြောရင်မှတ်ထားဝန်သာကြတင်ကြောင့်ပေးတယ်ဆိုတာလောဘမီးလောင်လို့သေးတာဘာဖြစ်လို့သေးတာလောဘမီးပေးအောင်လောင်တဲ့ယောဂီတို့လောဘမီးမှာတမန်ငါချမ်းသာမထင်နဲ့ပေးအောင်လောင်နေပြောမယ်တခုလောက်ပူရှင်းအောင်ဘုရားလက်ထက်ကဘေကုဏီမလေးဒါဝုဇင်းကြီးတဲ့မြန်မာတို့အသက်ထက်မှာလည်းပါပါတယ်ဘေကုဏီမလေးဒီတိမ်ထဲမှာဥပုပ်ပြူတော့ထွက်လာတော့ဘေကုဏီမတယောက်ကယောက်ျားပြူရုပ်ထုလေးပေါ့ဗျာဘဝရိုလေတားလာတယ်ထုတ်လာတယ်ကိမြာကြီးလိုရုပ်လေးမျိုးပေါ့တားလာလို့စိုက်ကြည့်ပြီးတော့ကြံခဲ့တဲ့ဆက်မသွားတော့ဘူးကြံတဲ့ပုဂ္ဂိုလ်များတည်းသွားနေသူတရားတဲ့နေဘူးတဲ့ရက်ပြီးတော့အယုတ်ကိုကြည့်နေတယ်အမျိုးသားရုပ်ကလေးကိုတော်တော်ကြာတော့နောက်ဆုံးကြံတဲ့ပုဂ္ဂိုလ်များရောက်လာပြီးတော့ဒီပုဂ္ဂိုလ်များနေဘူးတဲ့မှာတရားတဲ့ရက်လို့ပါလားဟဲ့ပုဂ္ဂိုလ်များသွားရအောင်နေဘူးတဲ့ရက်မနေနဲ့ဆိုပခုံးလည်းပို့လိုက်ရောဝုန်းကနဲ့လဲကြသွားတယ်သွားကြည့်တော့အသက်မရှိတော့ဘူးသိနေတဲ့ယောဂီတို့ဘာလို့လို့တည်တာလဲတဲ့သူစိုက်ကြည့်နေတဲ့အမျိုးသားရုပ်ကိုတတ်မှတ်တဲ့လောဘမီးကဘိက္ခုနီမကိုပေးအောင်လောင်ပလိုက်တာကြီးစန်းရုပ်ကြီးတို့လောဘမီးကြောက်စရာမကောင်းဘူးလားဒါကြောင့်ဦးသိန်းအတန်တန်ထက်ထက်ပြောပါတယ်ဘာမှမဆွဲလန်းကြပါနဲ့ဆွဲလန်းမှုနည်းနည်းရှိရင်ဆင်းရဲနည်းနည်းရှိနေပါတယ်ဆွဲလန်းမှုတဝက်ရှိရင်ဆင်းရဲမှုတဝက်ရှိပါတယ်ဆွဲလန်းမှုအပြည့်စုံသေးတာပါပဲအဲ့ဒါဒါကြောင့်မိမိခန္ဓာကိုယ်အစသက်ရှိတတ်မဲ့ဘာမှမဆွဲလန်းနဲ့ဘာမှမလိုချင်ပါနဲ့မလိုချင်လေချမ်းသာလေပဲဘာမှမလိုချင်တဲ့ပုဂ္ဂိုလ်ကဘယ်နေရာနေနေချမ်းသာတယ်လို့မှတ်ပါဒါလောဘမီးဒေါသမီးလေယောဂီတို့သိတာပဲယောဂီတို့ကမသိဘူးနော်ငါမထီးနဲ့မီးပွင့်သွားမင်းဒေါသတွေထွက်ပြလိုက်ကြတာအမေသူတို့ကမသိတယ်ကတော့ဒေါသကယောဂီတွေသိအောင်လောင်နေပြောမယ်တခုဒါဦးစင်းတို့မန်းလေးမှာတွေ့ကြရစိတ်မန်းရက်ွက်တဲ့ကဓမ္မကြီးတွေ့ရသူသားလေးတယောက်ကဗီဒီယိုသွားကြည့်ရင်းနဲ့ကလေးချင်းရံဖြစ်ကြတယ်၆နှစ်ခွနှစ်အရွယ်လေးတွေပါပုဂ္ဂလိတယောက်ကခဲတန်ဆုံးနဲ့ဓာတ်ရည်နဲ့ရမ်းလိုက်တဲ့သူသားရဲ့လက်မောင်းရှက်ထီသွားတယ်။သွေးလေးစုတ်သွားတယ်အများကြီးမဟုတ်ပါဘူး။အဲဒါသူသားကအိမ်ကြီးလာအမေကိုတိုင်တယ်ပေါ့။ကျင်းတော်မှဓာတ်နဲ့ထိုးတယ်။အဲဒါအမေကဒေါသငကိုကခက်ကြီးကြီးဆိုတော့ငါသားကိုဓာတ်နဲ့ထိုးတဲ့ကောင်းလေးငါကိုယ်တိုင်တတ်မယ်တခါတည်းအိမ်ကြီးကလည်းလက်သီးစုတ်ပြေးထွက်သွားတယ်။သူသားလို့တဲ့ကလေးကတတ်မလို့တဲ့။အဲဒီကလေးဝင်တဲ့အိမ်ကြီးကလိုက်ဝင်တယ်ပေါ့။အိမ်ဘွားကလည်းရောက်တော့ဒေါသမီးကပြင်းထန်တယ်ဗျ။အိမ်ထဲတောင်ပြောဝုန်းနဲ့လဲသွားတယ်။အဲ့ဒါဘုရားလေးတွေသွားကြည့်တော့ပက်လက်လန်ကြည့်တော့ဒီလိုမဲလက်သီးဆုပ်ပြီးတော့အသက်ထွက်ဒေါသမီးလောင်တာဗာမီးလည်းယောဂီတို့မပြင်းထန်ဘူးလားမပူလောင်ဘူးလားအေးဝိပဿနာတရားနာကြအားထုတ်လို့ဆိုအဲ့ဒီမီးတွေတတ်တာဗျာအဲ့တော့တန်နီးရှင်လေးတစ်ခုတန်ပေးလိုက်ပါအောင်ဗျာယောဂီတို့မှတ်လိုက်စမ်းတန်နီးလေးတစ်ခုကမိမိတန်တန်မှာလောဘစိတ်ဖြစ်ရင်ဖြစ်မှန်းသိလိုက်ပါဟုတ်လားပြင်းမှန်းသိတာနဲ့အဲ့ဒီလောဘစိတ်ကပြက်သွားတယ်ဒါမှတ်တာဒေါသစိတ်ဖြစ်တာနဲ့ပြင်းမှန်းသိလိုက်ပါသိလိုက်တာနဲ့ဒေါသစိတ်ကပြက်သွားပါတာအနိစ္စတရားပါပဲဒါဟာလက်တွေ့ရှုနေပေါ့နော်အဲ့တော့ဒါကြောင့်နှလုံးယောဂသမားတွေနှလုံးရဲ့သိတဲ့သိတဲ့ဆိုတာမှတ်ထားအရာလောဘမီးလောင်တာဒေါသမီးလောင်တာပါအဲ့တော့ဒီမီးတွေဟာအင်မတန်မှယောဂီတို့ပြင်းထန်ပါတယ်ပူလောင်ပါတယ်အခုကြည့်ဒါလေးချောင်မျိုးပြောရင်ထွက်သွားလိုက်တာပေါ့အဲ့တော့ခုတကဝါဒတင်ထုတ်လာနဲ့တူတဲ့လေဆိုအဲ့ဒီလိုနှလုံးလေကိုဖြတ်ပြီးတော့အသေးတတ်တတ်ပါတယ်။နောက်ဆုံးလေကပူဆိုးတယ်။ဩပလကဝါဒပြောကြည့်သားမှပါတယ်။မြန်မာလိုဆိုနှလုံးသားကိုထုတ်တော့လေ။နှလုံးသားတယ်မကဘူး။နှလုံးသားနဲ့ကွာဥဒေကိလေသာတွေကိုပိုက်ကိုခွဲအပြင်ကိုထုတ်ပြတဲ့လေမျိုး။အပြင်ထန်ဆုံးလေမျိုးပါပဲ။အခုဗရာဏိယမထေရအဲ့ဒီလေတံကိုခံရပါတယ်။ဒီတော့လေကြီးအထဲထဲမှာမှွေပြီးတော့ခိုင်ဥဒေကိလေသာတွေကပိုက်ကိုခါတယ်လာလာပြီးတော့ဆောင့်တယ်။ပေါက်ထက်တော့မလို့ဘလောက်နာလိုက်မလဲသူချွေးစည်းတွေပြန်ပြီးတော့ညီးချပါတရားကိုမေ့သွားတယ်နော်ဒါတရားသမားတရားတတိလစ်ပြီးတော့ညီးမိသွားတယ်အဲ့ဒါလိုလဲညီးလိုက်ရော ဘေးနားကရက်ကြည့်နေတဲ့သူနဲ့တရားအားထုတ်ဖက်တရားရှုပွားဖက်နာကြဘွယ်မထေတပါးကတတိပေးတယ်အရှင်ဘုရားဘယ်နေရာကနာလို့လဲအဲ့လိုလဲမေးလိုက်ကြရောတတိတရားတန်းဝင်သွားတယ်ဩငါဘိုက်ကနာတယ်ဥဝနာတယ်အဆုတ်ကနာတယ်ဒါအမားတွေပဲဘိုက်တို့ဥတို့ကလိတာဆိုတာပြည့်ညတ်တယ်မရှိဘူးတကယ်ရှိတာကရုပ်တရားတကယ်ရှိတာဘာတရားဟောက်ပြန်တဲ့ရုပ်တရားပဲနာတယ်ကျင်းတယ်ဆိုတာခံစားတာကဝေဒနာခန္ဓာနံတရားဟောက်ပြန်တဲ့ရုပ်ထဲမှာလဲငါဆိုတာမရှိဘူးခံစားတဲ့ဝေဒနာခန္ဓာထဲမှာလဲငါဆိုတာမပါဘူးဒီတော့အမှန်ကိုငါသိပြီဆိုပြီးတော့ဟောဖြေပါတယ်ငါချင်းရဲ့တဲ့ဘယ်နေရာဘယ်နေရာကနာတယ်လို့ပြောရင်တော့ဘယ်မှန်ပါမလဲတဲ့နာတယ်သဘောလေးပဲရှိတာပေါ့ဟောဘာသဘောလေးတို့နာတယ်သဘောလေးဒါပါပဲအဲ့နာတယ်ဆိုအမှန်ကတော့ခံစားတယ်လို့ပြောတာဟုတ်လားအဲ့တော့ရှင်ဘုရားရေတဲ့ခံစားတဲ့သဘောလေးဟာငါလည်းမဟုတ်ဘူးပြီးတော့ဖြစ်ပြီးတော့ပြည့်တဲ့တရားဆိုတာကိုတရားလေးရှိပြီးတော့နေလိုက်ပါလားဘုရားသီးခံလိုက်ပါလားဆိုတော့စိတ်ချပါငါရှင်ငါသီးခံပါမယ်တဲ့အဲ့ဒီချိန်ကစပြီးတော့သူ့ပိုက်ကြီးကိုထဲထဲကဦးရီကလီတာတွေခါတဲ့လေးရဲ့အချိန်နဲ့ခါတဲ့ဘိုက်ကိုတွန်းကန်နေပြီးအပြင်ကိုထွက်တော်မယ်ထွက်တယ်နဲ့သူတေးမှာပါပဲအဲ့တော့ဝေဒနာရဲ့ပြင်းထန်မှုကိုစဉ်းစားကြည့်တော့အမြင့်ဆုံးအဆင့်ရောက်နေပြီသို့တော့မထေမြတ်ကြီးဟာရှုတတ်ပါပြီတဲ့အဲ့ဒီခံစားတဲ့ဝေဒနာကိုသူကရှုပါတယ်သူရှုနေလေးကိုလိုက်ဆိုကြည့်ဝေဒနာသည်ငါမဟုတ
်
ဝေဒနာအနိစ္စ
ဝေ
ဒနာသည်ငါမဟုတ
်ဝ
ေဒနာအနိစ္စ
က
ဲယောဂီတို့ခံစားတဲ့ဝေဒနာဟာငါဟုတ်သလားမဟုတ်ဘူးယောဂီတို့အကြောင်းတိုက်ဆိုင်တဲ့အခါမှာခံစားမှုဝေဒနာပေါ်ပါတယ်အဲ့ဒီဝေဒနာထဲမှာငါမပါဘူးနော
်
ငါဟုတ်ကဲ့လား မဟုတ်ဘူးဗျခံစားတဲ့သဘောလေးပဲဝေဒနာခန္ဓာနံတရားလေးပဲတက္ကံအဲ့ဒီဝေဒနာဟာမြဲရဲ့လားအဲ့ဒီဝေဒနာဟာယောဂီတို့တစ်စက္ကန့်အတွင်းမှာအချိန်မောင်းဂရေတသိန်းဖြစ်ပြီးတော့ပြက်ပါတယ်။မမြဲတဲ့တရားဘာတရားတို့မမြဲတဲ့တရားကြောက်သူကဉာဏ်နဲ့သိပြီးတော့ဝေဒနာသည်ငါမဟုတ်ဝေဒနာအနိစ္စလို့ရှုပွားတော့ယောဂီတို့ရေဘလောက်နာနာခန္ဓာရင်ရှိသွားပြီဘာဖြစ်သွားလဲအဲ့ဒါတရားတကူပဲမှတ်ထားနော်တရားသိသူရောမသိသူရောဝေဒနာဟာအပြင်းထန်ဆုံးဖြစ်ပါတယ်တရားသိတဲ့အတွက်ကြောင့်ဝေဒနာဟာရော့မသွားဘူးဒီဝေဒနာပဲသို့တော့တရားသမားကငါနဲ့မဆိုင်ဘူးဆိုတာပြည့်ပြည့်တန်တန်သိသွားတယ်အဲ့တို့ကြောင့်သူဒီခန္ဓာရင်ရှိတရားမသိတဲ့ပုဂ္ဂိုလ်ကငါနာနေတာငါခံစားရတဲ့အယူမှတော့ခန္ဓာရင်ရှိတော့ဘူးအဲ့ဒါကြောင့်မဲ့သေးတာကိုကပြုံးနေတယ်ဆိုတာငါခန္ဓာမဟုတ်ဘူးသူ့အကြောင်းနဲ့သူဖြစ်နေတာလို့သူကပြည့်ပြည့်တန်တန်နားလည်ထားတာခန္ဓာရင်ရှိတာဆိုကြတဲ့အဲ့မှနဲ့တခါတည်းသူရှုရင်ရှုနေတဲ့ယောဂီများကြီးသောတာပတ္တိမက်တရာဂามိမက်အနာဂามိမက်အာရတမက်၄မက်တောင်ရပါတခါနဲ့ချက်ချင်းအဲ့ဒီမိနစ်ပိုင်းလေးအတွင်းမှာ၄မက်လည်းရပြီးရောလေကနိုင်သွားပြီးတော့တခါတဲ့အဲ့ဒါဘိုက်ကိုခွဲပြီးတော့အသေးနှလုံးရောကလေးသားတွေပါအပြင်းမဲ့ထွက်ကြသွားတယ်အဲ့တော့ဒါသေးဖို့ရှိတော့တာပေါ့သို့တော့ပြုံးပြုံးလေးပါပဲယောဂီတို့ပြုံးမှာပေါ့ဗျာရဟန္တာဖြစ်သွားပြီလေအဲ့မှာတင်ဘေးကကြည်နေတဲ့သူ့ရဲ့မထေကိုပြုံးပြီးတော့မေးလိုက်ပါသေးတယ်ငါရှင်အဲ့လောက်တီးခံရင်တော်တော့ပါပြီနော်တဲ့အဲ့လိုလဲပြောပြီးရောပြုံးလို့လေးနဲ့ပဲပရိနိဗ္ဗာန်စံဝန်နဲ့အခုရဟန္တာတို့ရဲ့ယန္တမူခြင်းကိုတည်တယ်လို့မခေါ်ပါဘူးသမုတ်စေဒမရဏလို့ခေါ်တယ်ဘယ်လိုခေါ်တဲ့အတိဖြတ်တယ်အတိရက်တယ်လို့ခေါ်ပါတယ်နောက်ထပ်ဘယ်တော့မှမတည်တော့ဘူးအဲ့ဒါကြောင့်တမုတ်စေတမရဏ။နောက်တမုတ်တိမရဏဆိုတာကဥပ္ပယသေးတယ်ဒေါနီသေးတယ်ဆိုပြီးတော့သတ်မှတ်ခေါ်ကြတာကိုတော့တမုတ်တိမရဏလို့ခေါ်တယ်။ယုတ်တရားနန္တရားခန္ဓာ၅ပါးတွေအမြဲတမ်းဖြစ်ပြီးတော့ပြက်တာကိုတော့ခဏိကမရဏလို့ခေါ်ပါတယ်။အဲ့တော့မထေရမြတ်ကအဲ့လိုလဲပြန်နံမူပြီးသွားရောတခါတည်းပြုံးပြီးတော့ပြောပါတယ်အရှင်ဘုရားဒီလောက်သိခံလိုက်ရင်တော်တော့ပါပြီနော်။ပြီးတော့နိဗ္ဗာန်နဲ့ဆံမြန်းကြပါပြီ။ပြီးတော့ယောဂီတို့ရေလက်တွေ့ရှုပွားနည်းလေးကိုရှုပွားတတ်ဖို့အတွက်အခြေခံလေးသင်ပေးပါတော့မယ်။ဒီဖြစ်ရလေးခုကိုထောက်ဆကြည့်လိုက်ရင် ယုံနေမဲ့တွေနှစ်ခုမှာဘာကြောင့်ယုံနေဖြစ်ရတာလဲဘာကြောင့်မဲ့တွေဖြစ်ရတာလဲမဲ့တွေဖြစ်ရတဲ့အဓိကအကြောင်းကတော့ဝေဒနာကိုငါထင်လို့ဝေဒနာကိုဘာထင်တော့အဲ့ဒါကြောင့်မဲ့တွေရခံစားတဲ့ဝေဒနာကိုငါခံစားတာလို့အမြဲတမ်းစွဲနေတယ်အဲ့ဒါကြောင့်သူဒီမဲ့ပြီးတော့သိခဲ့ရတာမရှိမဆန့်ဖြစ်ပြီးတော့သိခဲ့ရတာငွေကြီးတွေပါပြီးတော့သိခဲ့ရတာပါအဲ့တော့ပြုံးပြီးတော့သိခြင်းရဲ့အဓိကအကြောင်းကတော့ဝေဒနာဟာငါမဟုတ်ဘူးလို့ပြတ်သားလို့ပါပဲဒါအချင်းဖြေနေပေါ့အဲ့တော့အကျယ်ဖြေချမ်းစုအပြည့်ချင်းအကျယ်ဖြေစုတို့ယောဂီတို့ကဒါခန္ဓာ၅ပါးကိုသိမှရမယ်အဲ့တော့ခန္ဓာ၅ပါးအချင်းချုပ်ပြီးဖို့ဆိုလို့ရှိရင်လိုက်ဆိုလိုက်စမ်းပါယူဘက်ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာယူဘက်ခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလို့၅ပါးခန္ဓာ၅ပါးဟာအထူးဆန်းမဟုတ်ပါဘူးယုတ်နံနှပါးကို၅ဘုံဘုံတဲ့ခါမှာခန္ဓာ၅ပါးဖြစ်သွားတာပါပဲအဲ့တော့ယုတ်နံဆိုတဲ့အထက်မှာယုတ်ကဖောက်ပြန်တဲ့သဘောတရားနံကအာယုံကိုတည်တဲ့သဘောတရားဒါပါပဲအဲ့ဒီယုတ်တရားဒီယူဘက်ခန္ဓာဖြစ်လာတယ်ဒါကြောင့်ယူဘက်ခန္ဓာဆိုတာဟာဖောက်ပြန်တဲ့သဘောလေးလို့ပဲသိထားဝေဒနာခန္ဓာဆိုတာက7352လုံးနဲ့ကအာယုံရတာကိုခံစားတဲ့သဘောလေးကိုဝေဒနာခန္ဓာလို့မှတ်ပါဒီတော့ယူဘခန္ဓာရဲ့ပတ်သက်လာရင်တော့ယုတ်တရားတွေဖောက်ပြန်လာရင်ခြားနာလာရင်ခံစားလာရင်ပေါ့တခုခုဖြစ်ရင်ဟုတ်လားငါဖောက်ပြန်နေငါဖောက်ပြန်နေဒီလိုအထင်မှားတယ်အခုတော့သိပါပြီယုတ်ခန္ဓာမှာဖောက်ပြန်နေဖောက်ပြန်နေငါသူတို့ပါယောက်ျားမင်းမပုဂ္ဂိုလ်တော်ဘာကဖောက်ပြန်တာလားယူဘခန္ဓာကဖောက်ပြန်တာလားအဲ့ဒါလို့သိပါကောင်းတဲ့ဝေဒနာခံစားခံစားမကောင်းတဲ့ဝေဒနာခံစားခံစားအရင်တော့ငါခံစားတယ်သူခံစားတယ်ယောက်ျားမင်းမခံစားတယ်ပုဂ္ဂိုလ်တော်ကခံစားတယ်လို့အယူအဆမှားခဲ့တယ်အခုတော့သိပါပြီကောင်းတာခံစားခံစားဆိုးတာခံစားခံစားဘယ်သူကခံစားတာတို့ဝေဒနာခန္ဓာကခံစားတာယူဘခန္ဓာကတစ္ဆက်ကံမှာအကျိုးပေါင်းဂရေ9000ကျော်ဖြစ်ပြီးတော့ပြည့်တယ်ဝေဒနာခန္ဓာကတစ္ဆက်ကံမှာအကျိုးပေါင်းဂရေ3000ဖြစ်ပြီးတော့ပြည့်နေတယ်မမြဲတဲ့တရားတွေပါငါလည်းမဟုတ်ပါဘူးပြောလက်ဒီတစ်ခုလောက်ထုတ်ပြပေးပါမယ်တပံမှတ်တတ်တဲ့အာယုကိုမှတ်တတ်တဲ့တင်ညာစတိတွေကိုတင်ညာခန္ဓာဖွက်ရပါတယ်သူလည်းမမြဲတဲ့သဘောတရားပါပဲအဲ့တော့အရင်တုန်းကတော့လိမ့်စာတွေလည်းမှတ်မှာပဲကာနာမိတ်လည်းမှတ်မှာပဲအကုန်လျှောက်မှတ်ပေါ့မှတ်တာကိုငါမှတ်တယ်လို့ထင်တယ်အခုတော့မဟုတ်ပါဘူးမှတ်သားမှုမှန်သမျှတင်ညာခန္ဓာမှတ်သားတာဘယ်သူလဲတင်ညာခန္ဓာသင်္ခါရခန္ဓာတဲ့တိုက်တွန်းနှိုးဆော်တဲ့သဘောတရားကသင်္ခါရခန္ဓာပဲဘာတွေတိုက်တွန်းတယ်လဲကောင်းတာလည်းဘူးလဲလုပ်ဖို့လဲတိုက်တွန်းတယ်ဆိုးတာလည်းဘူးတိုက်တွန်းလက်တွေပြောကြဆိုဗျာအခုယောဂီတို့ဒီတရားကိုငါတို့တဏှာကြီးပြီးဆုံးအောင်နာမယ်လို့ဟောမိမိကိုခန္ဓာမိမိခန္ဓာပြန်ပြီးတော့တိုက်တွန်းမထားဘူးလားဆုံးပြတ်မထားဘူးလားအဲ့ဒီတိုက်တွန်းဆုံးပြတ်တာဟာငါမဟုတ်ဘူးငါကတိုက်တွန်းတယ်ဆိုတာဒိဋ္ဌိအယူဆပဲငါဆိုတာမရှိဘူးသင်္ခါရခန္ဓာကတိုက်တွန်းထားတာဟောဘယ်သူကတိုက်တွန်းလဲအဲ့ဒီသင်္ခါရခန္ဓာကိုစေတနာလို့လည်းခေါ်တယ်။တရားကိုနာကျင်တဲ့စေတနာလေးပေါ့။သူ့သင်္ခါရခန္ဓာဖွဲ့ရတယ်။သူလည်းပဲတစ္ဆက်ကအခြေပေါင်းပဋိသင်ဖြစ်ပြဲ။နောက်စိတ်ချင်းရှိတဲ့ကိုယ်ပါစိတ်ကျင်တဲ့တရားနဲ့ဆက်တယ်ပါစိတ်အားလုံးကိုတော့ဒါဝိညာဉ်နဲ့ခန္ဓာဖွဲ့ရပါတယ်။အဲ့ဒီဝိညာဉ်နဲ့ခန္ဓာကအာယုံကိုတိတဲ့သဘောတရားလေးသူလည်းပဲတစ္ဆက်ကအခြေပေါင်းပဋိသင်ဖြစ်ပြီးတော့ပြဲမမြဲတဲ့သဘောတရားပါပဲ။ဒါတော့အဲ့ဒီခန္ဓာ၅ပါးမယံမနာဖြစ်ပြီးတော့ပြက်နေတယ်တဲ့ရက်နာခြင်းကိုမရှိပါဘူးဒီတော့ယောဂီတို့ဦးဇင်းတို့ဒီခန္ဓာ၅ပါးဥမာပြတဲ့အခါမှာယူဘခန္ဓာကရေမြုပ်နေတူတယ်ဝေဒနာခန္ဓာကရေဘွက်နေတူတယ်သင်ညက်ခန္ဓာကတန်လျက်နေတူတယ်သင်္ခါရခန္ဓာကငပြောပင်နေတူတယ်ဝိညာဉ်နဲ့ခန္ဓာကမြက်လှဲ့နေတူတယ်ဥမာဘယ်နှမျိုးလဲနားထောင်ယူဘခန္ဓာကရေမြုပ်နေတူတယ်တဲ့ယောဂီတို့အခုဆိုကြဆိုပြဒီရုပ်အကောင်ကြီးတွေ့တဲ့အခါမှာဟာယူဘခန္ဓာယုတ်တရားဆိုတာငါတို့အကောင်ကြီးပဲအခဲကြီးပဲအမားခံကြီးပဲလို့ဝိပဿနာတရားမသိတဲ့ပုဂ္ဂိုလ်တိုင်းဟာဒီလိုပဲအထင်မှားပါတယ်ငါခန္ဓာကြီးအကောင်ကြီးပဲခြေထောက်မပြည့်ဘူးမနေရတဲ့ဒီခန္ဓာ အခုလေဒီခန္ဓာဩယုတ်တရားဆိုတာအကောင်ကြီးခဲကြီးအတုံးကြီးပဲလို့ထင်နေသေး၍ဘယ်တော့မှတရားမရဘူးလို့မှတ်ထားတာအတိမှားအဲ့ဒါယူဘက်ခန္ဓာကရေမြုပ်နေတူတယ်တဲ့ဘုရားကဆိုကြသူဗျာမြေတီချောင်းနေပင်လယ်ထဲမှာသွားရေမြုပ်တွေတွေ့လိမ့်မယ်အဝိရလန့်ရေမြုပ်ကအတုံးဟာအကြီးကြီးပဲအမဲအဆိုင်ခဲကြီးကိုထင်လို့အနာတော့လက်နဲ့ချေးကြည့်တဲ့အနှဲ့သားရှားတွေ့သေးရဲ့ကုန်ပြောက်တာဒီတိုင်းပဲဗျယူဘက်ခန္ဓာယုတ်တရားဆိုတာလည်းပဲအတုံးအလုံးအကဲအရေးဘက်ဟောမှာမဟုတ်ပါဘူးဟုတ်ပြန်တဲ့သဘောလေးပဲဘာသဘောလေးတို့အေးကြောင့်ရုပ်တွေကကျန်တဲ့ခက်တန်လာတဲ့ပေါ့အသားတွေပက်ကြအဲ့ပြီးတော့အဲ့ဒါဖောက်ပြန်တာပဲအေးကြောင့်ဖောက်ပြန်တာအပူကြောင့်ချွေးလေးတွေဆိုသွင်းနဲ့နူးညံ့လာတယ်အဲ့ဒါလည်းအပူကြောင့်ဖောက်ပြန်တာဒါဖောက်ပြန်တာတွေပဲဒီတော့ရုပ်ဆိုတာသဘောမျှပါပဲတဲ့အဲ့သဘောမျှကိုသိကျင်ရင်ဒီရုပ်တဲ့ချပါအချင်းလေးပြောမယ်ဂလိုက်ဆိုစမ်းမှပထဝီအာဘောတေဇောဝါယောဟောနာကန္တာရန္တာဩဇာဟောရုတ်တဲ့ဘယ်နှပါးလဲအဲ့ဒီရှိပါလောက်သိရင်အကျံမြင့်တရားရှိလို့ရပါပြီပထမပထဝီတက်ဆိုတာဟာအရာဝတ္ထုတက်ရှိတက်မဲ့တခုကိုကန်ကြည့်လိုက်တဲ့အခါမှာမာတဲ့သဘောလေးသို့မဟုတ်ပြော့တဲ့သဘောနှုညံ့တဲ့သဘောမွတ်နေတဲ့သဘောတခုကိုတွေ့ပါလိမ့်မယ်အဲ့ဒီတွေ့ရတဲ့သဘောလေးကအဲ့ဒါပထဝီတက်ပါဒီတော့ဆိုကြသို့ဗျာအဲ့ဒီနာယီလေးကန်ကြည့်မယ်တဲ့ကြီးနိုင်လေမာတဲ့သဘောလေးမတွေ့ဘူးလား အဲ့ဒါပထဝီဓာတ်ကြီးနိုင်ဆိုတာကမရှိတဲ့ပြည့်ညံ့မာတဲ့သဘောလေးကအဲ့ဒါပရမတ်ပထဝီဓာတ်အဲ့ဒီမာတဲ့သဘောဟာအတုံးလဲမဟုတ်ဘူးအလုံးလဲမဟုတ်အခဲလဲရေလဲမဟုတ်ဘူးအမုံလဲမဟုတ်ဖက်လဲမဟုတ်ဖွားလဲမဟုတ်ဘူးဘာမှမဟုတ်ဘူးပေါ့အမုံမွားလဲမရှိဘူးပေါ့ဘာပဲရှိလို့ဆိုမာသဘောလေးပဲရှိတယ်ဘာသဘောလေးတို့
မာသဘောလေး
အဲ့ဒါပထဝီဓာတ်အဲ့လိုသိရတယ်ဩဒါဆိုရင်ရုပ်ဓာတ်ဆိုတာလည်းပဲသဘောတရားမျှပါလားဒါတို့ငါတို့ခန္ဓာကိုပြန်ကြည့်လက်ချီကိုကောင်းအကုန်ပေါ့ဗျာကန်ကြည့်ရင်အသားလုံးနေရာကန်ပြီးတော့နုညံနေပြော့တဲ့သဘောလေးမတွေ့ဘူးလ
ား
အဲ့ဒါပထဝီဓာတ်ကန်ပြီးတဲ့အသားတွေဥဒေကလေးတွေကဒါပြည့်ညံ့မရှိဘူးပြော့တဲ့သဘောလေးကပထဝီဓာတ်အဲကအယိုးလိုကောင်းလုံးနေရာတွေကန်ပြီးတော့မာတဲ့သဘောမတွေ့ဘူးလားအဲ့ဒီမာတဲ့သဘောကပထဝီဓာတ်အယိုးတွေကောင်းတွေကပြည့်ညံ့မရှိဘူးဒီလိုသိရတယ်ဩပြည့်ညံ့ပြတာကဒီလိုခွဲတာကိုဒီတော့ယုတ်တရားဆိုတာငါတို့ခုကြည့်တော့သဘောတရားများပဲတဲ့အာဝတ္တဆိုရင်ဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောဒီရုပ်တွေဖြစ်လာအောင်ရုပ်ပေါင်းများစွာကိုဖွဲ့စည်းပြီးတဲ့ရုပ်တတ်တွေပေါ်လာတယ်ပေါ့အဲ့ဒါအာဝတ္တတေသောဆိုရင်ပူသဘောအေးသဘောရင်းကျက်သဘောလေးပေါ့ပူတာအေးတာရင်းကျက်တာတေသောတတ်ရုပ်တွေဥစဉ်လို့အိုလာတယ်နာတယ်သေတယ်အဲ့ဒါတေသောတတ်ကလောင်တာပဲဝါယောတဲ့ဝါယောကလှုပ်ရှားတဲ့သဘောကိုယောဂီတို့ထိုင်နေတယ်ပေါ့ဒါထောက်ကံပေးထားတာတကယ်လို့လေတာဖြတ်သွားရင်ထိုင်နိုင်သေးရဲ့လားအေးအခုအဲ့ဒါလေကထောက်ကံပေးထားတယ်အဲ့ဒီလေတာကြောင့်ထိုင်နိုင်တာဒါကြောင့်ဝါယောတက်ကြီးထိုင်လာလို့မှာပါ။ဩဒါဆိုဝါယောတက်ဟာထောက်ကန်တဲ့သဘောနဲ့လှုပ်ရှားတဲ့သဘောလေးပဲအတုံးအလုံးအခဲအရေးအဖက်အမုံမွားတခုမှမဟုတ်ပါလားလို့ညံထဲမှာပြတ်သားနေပါစေ။နောက်ဝန်နာတဲ့အဆင်းယုတ်တဲ့မြင်ရတဲ့သဘောလေးကိုအဆင်းယုတ်လို့ခေါ်ပါတယ်။အဲ့တော့ဒီကြီးနိုင်လေးလှမ်းကြီးယုတ်တယ်မမြင်ရဘူးလား။မ
ြင်ရပါ
ဘူး။အေးမြင်ရတာအဆင်းယုတ်ပါပဲ။ကြီးနိုင်ကြီးကမရှိဘူးပြည့်ညက်မြင်ရတဲ့သဘောလေးကပရမတ်လို့မှာပါ။ဒါကအဩနာပြီးတော့ဂန္ဓာအနတ်ဒီနိုင်လေးနန်းကြီးအနတ်တစ်ခုမရဘူးလားအဲ့ဒါအနတ်ရုပ်ပေါ့အဲ့ဂန္ဓာရတာတဲ့ဒါလည်းယောဂီတို့အမုံမွားပြီးတော့မြိုချတာအရတာတစ်ခုခုရှိတာပဲချိုးချင်းဆက်ငံဖန်ခါအရတာ၆ပွားမှာအရတာခေါ်တာမဟုတ်ပါဘူးလေရှားပေါ်မှာတင်လိုက်ရင်ပေါ်လာတဲ့အရာမှန်သမျှအရတာတက်ကြီးပဲအဲ့ဒါအရတာတက်အဲ့ဒီအမုံမွားလေးဆိုင်ရင်ထပ်တင်တယ်လားအသက်ရှည်သေးတာပဲတဲ့ရဲ့တန်းဒီနေ့ရဲ့တန်းဒီအဲ့လိုရုပ်ဟောင်းချုပ်တဲ့နေရာမှာရုပ်တည်းအစားထိုးပြီးတော့မတေအောင်ဆောက်ရွက်တတ်တဲ့သဘောတရားရုပ်ကိုတော့ဩဇာတက်လို့ခေါ်ပါတယ်။ဒီတော့ဒီရုပ်တက်ရှိပါဟာအလုံးဟာသဘောတရားတွေကြီးပဲလို့မှတ်လိုက်ပါ။တကံဝေဒနာခန္ဓာကြောင့်ယောဂီတို့ကြီးသူကရေဘွက်နဲ့တူတဲ့ဆိုကြသူဗျာမိုးတွေပါတယ်ရွာပြီဆိုရင်ချောင်းနေတဲ့မှာရေဘောတစ်ပေါက်ကျရင်အပွက်တစ်ပွက်မထဘူးလား
။
ထတယ်။အဲ့တော့နောက်တစ်ပေါက်ကျဟုတ်လားအပေါ်တော့ထခဏလေးပေါ့ဗျာအခုပွဲအခုပြောက်ပဲပေါ့အဲ့ဒီတိုင်းမှာပဲတဲ့ဝေဒနာခန္ဓာလည်းပဲအခုပြည့်အခုပြတ်ပါပဲတဲ့တို့ရတော့ယောဂီတို့လောဘတဏှာတခုပေးပါမယ်ညာတော့ယောဂီတို့တချို့အင်မတန်မှညခေါဏာရကားဆိုရင်အသေးဆွဲမကြည့်ကြဘူးလားကြည့်တယ်အလွတ်မခံဘူးတရားသာညခေါဏာရင်မနာရင်မနာမှာအဲ့ဒီယောဂါတွေဂုရိယတွေအလွတ်ကိုမခံကြည့်ကြတယ်တိတ်ဆွဲတာပဲအဲ့တော့ဆိုကြတော့ဗျာအဲ့လိုကြည့်တဲ့ကယောဂီတို့ထင်တာကရှင်းနိုင်ရနေခွန်တိုင်းဒီခွန်တိုင်းနေရှင်းနိုင်ကြည့်တဲ့အခါမှာငါဒီတဏှာကြီးကြည့်ဒီအစင်းအာယုံရတာကိုခံစားတယ်လို့ငါကထင်တာတယ်အဲ့အထင်မှားတာ အကြာကြီးခံစားရလို့ထင်တော့ယောဂီတို့သိဆွဲတာတကယ်တော့ယောဂီများတဏှာကြီးခံစားလို့မရဘူးတစ်စက္ကန့်တော့ခံစားလို့မရဘူးတစ်စက္ကန့်အတွင်းမှာပဲခံစားနေတဲ့ဝေဒနာခန္ဓာစိတ်တိတ်ပေါင်းဂရေတသိန်းအောင်ဖြစ်ပြီးတော့ပြတ်သွားတယ်ပြီးတော့ဉာဏ်နဲ့ကြည့်ဥမာပေးမယ်ဗျာဥမာပေးလိုက်မယ်ဒီအုံးဆန်ကျိုးအဲ့ဒီအုံးဆန်ကျိုးကိုကြည့်ထားတဲ့အခါမှာပေတရားလောက်ရှိတယ်တဲ့အုံးဆန်ကျိုးကြီးဉာဏ်နဲ့မကြည့်ဟာအုံးဆန်ကျိုးကြီးကပေတရားတောင်ရှိတယ်လို့အထင်ကြီးစရာကြီးပါပဲဉာဏ်နဲ့ပြန်ကြည့်လိုက်စမ်းအုံးဆန်ဘက်ဟာယောဂီတို့ပေတရားများရှိပါမလားရ
ှိပါဘ
ူးတထွားတတ်မဲ့ပဲရှိပါအဲ့ဒီအုံးစံဘက်ကိုတစ်ခုနဲ့တစ်ခုကျင်းကျင်းကျင်းတော့ဟောပေးတရားရှိမသွားဘူးလား တကယ်ကြတော့တထွားတမ်းမှာအဆက်ဆက်တွေပါမနေဘူးလား အဲ့ဒီတိုင်းပဲဗျာခင်ဗျားတို့အဲ့ဒီ TV ကြည့်တဲ့အခါမှာတဏှာကြီးကြည့်တဲ့အခါမှာအုံးစံကျိုးပေးတရားလို့ပဲဟောတဏှာကြီးလို့ရတာမဟုတ်ဘူးတစ်စက္ကန့်တုန်းမှာအကြေပေါင်းဂရတင်းပြက်ပြက်ပြက်ပြက်အပြက်တွေအပြက်တွေခါတဲ့ဖြစ်လက်ပြက်လက်ပေါင်းပြောင်းရင်းနဲ့ပဲတဏှာကြီးသွားတာသို့သောအုံးစံဘက်သည်တထွားတမ်းမှာဆက်လက်တဲ့အခါမှာအရှိဉာဏ်နဲ့ကြည့်လို့အပြက်ပြက်တွေပါအတူလေးတွေပါတကယ်ပေးတရားမရှိဘူးတထွားတမ်းမဲ့ပဲရှိတယ်ဒီတိုင်းပဲတဏှာကြီး TV ကြည့်တဲ့အခါမှာလည်းပဲတဏှာကြီးခံစားလို့မရပါဘူးတစ္ဆက္ကံတော့ခံစားလို့မရပါဘူးတစ္ဆက္ကံအတွင်းမှာပဲခံစားတဲ့ဝရဏခန္ဓာပေါ့အချိန်ပေါင်းဂရေတသိန်းဖြစ်ပြီးတော့ပြတ်ပါတယ်ဒါလေးကိုဉာဏ်နဲ့သိလို့ယောဂီတို့သိဝရဏအနိစ္စလို့ရှုပါဘယ်လိုရှုမှာတော့ဝရဏအနိစ္စအဲ့ဒါ TV ကြည့်နေတာရှုရတယ်ဗျတစ်ချက်ရှုတစ်ချက်ကိလေသာပေးတာပဲအဲ့ဒါဝိရဒီလိုတိပံယောဂီများအရင်နဲ့ဆိုင်လောဘတွေနည်းသွားလိမ့်မယ်။မကြည့်ရမနေနဲ့မဟုတ်တော့ကြုံရင်ကြည့်မယ်မကြုံရင်မကြည့်ဘူးပေါ့။အဲ့ဒါဆိုရင်ချမ်းသာသွားတာပဲ။နောက်တင်ရခံနာတဲ့မှတ်သားတယ်။ तू ကတန်လျက်နဲ့တူတယ်တန်လျက်ကရေပေါ်တယ်လို့ရံကုန်နေရာမှာမသိတာဘူး။ရေရှားတဲ့ဒေသတွေမှာသိတာတယ်။အင်းဒီအိုင်နေဖြစ်ခဲ့ဘူးတဲ့နေရာတွေနှွေကားကြတော့6ခန်းနေတာပေါ့။အဲ့ဒီအခါမှာရေကိုရေငွေလေးတွေနဲ့နေနေသွားထိတဲ့အခါမှာအဝေးကလှမ်းကြည့်ရေလမ်းနေနဲ့တူတယ်အာရည်ရည်ပြည်ကြီးပဲလို့ထင်ကြတယ်ကြတဲ့ဘာမှမရတာတန်လျက်လို့ခေါ်တယ်မရှိဘူးအဲ့မှာတမင်းတကောင်ကအဲ့လိုကွင်းပြည်တခုထဲမှာရည်ရည်တွေ့တော့ဟာပြည်တယ်ရည်တောက်ချင်ချာလုံးကိုအနာကြရုပ်တို့ရည်ရည်တွေ့ရလားတန်လျက်လေသူကတန်လျက်ကိုရည်ထင်တာအထင်မှားတာကိုနောက်ဒီနေရာရောက်တခြားနေရာထင်မှပြေးပြန်နောက်ဆုံးအမောဆုရင်ွက်ပြီးတော့တမင်းလေးဒေဘွဲဝင်ရရှာပါတယ်ဒီတိုင်းပဲအခုယောဂီတို့ဦးစွန်းတို့တွေလည်းပဲတရားမသိခင်အချိန်ကာလတုန်းကလူတွေပဲဟာနတ်တွေပဲဟာဂျမားတွေပဲဟာသိလူကျင်တာပဲတန်လျက်လို့ခေါ်တဲ့ဖြစ်ပြက်နေတဲ့ယုံနံခန္ဓာ၅ပါးကိုမဖြစ်မပြက်တဲ့အမြဲရှိတဲ့ဟာတွေလို့ထင်နေမိတယ်။ဒါကြောင့်လူဘဝလည်းလူကျင်လိုက်တာပဲနတ်ဘဝလည်းလူကျင်လိုက်တာပဲဂျမားဘဝလည်းရကျင်လိုက်တာပဲဒီတော့အဲ့ဒီခန္ဓာတွေနောက်လူနတ်ဂျမားတွေနောက်လိုင်းရင်းနဲ့ပဲယောဂီတို့အမောဆုသေခဲ့တဲ့ဘဝပေါင်းကြီးနိုင်ရဲ့လား။ဒါကြောင့်သင်ညက်ခန္ဓာကအလင်းခန္ဓာအမှန်မှားနေတာပါနော်။တကယ်တော့လူနဲ့ဗျမာလည်းရှိတာလားယုံနံရှိတာလားဒါပါပဲယုံနံကခန္ဓာ၅ပါးခေါ်တော့ခန္ဓာ၅ပါးဖြစ်သွားတာဒါပါပဲဘာမှရှိပါဘူးဒါကြောင့်ပင်ရခန္ဓာအလိညာလည်းလွတ်အောင်ကြိုးစားကြဒါကြောင့်ပင်ရခန္ဓာတန်လဲနေတူတယ်လို့ဟောခြင်းဖြစ်တယ်သင်္ခါရခန္ဓာကြတော့ငပြောပင်နဲ့တူတယ်ဘာနဲ့တူငပြောပင်နဲ့တူတယ်အဲ့ဒါကိုလယ်ဒီဆရာတို့ပြတဲ့ဥပမာလေးကပိုကောင်းတယ်ဦးဇင်းတို့ရေးတဲ့မတ္တာဘုဒ္ဓအန္တရာယ်များစာအုပ်မှာဖတ်ကြည့်နိုင်ပါတယ်အဲ့ဒီမှာသင်္ခါရခန္ဓာငါပြောတော့တဲ့လူတော့ဟာဆရာတော်အယူနဲ့ဥမာပေးတယ်စိတ်ဖောက်ပြန်တဲ့အယူတရားဟာတော်တဲ့လျှောက်သွားရင်လည်းအင်မတန်မှများပြားတဲ့ငါပြောတော်ကြီးသွားတယ်သူကငါပြောပင်တကားမှမြင်ဘူးရှာဘူးဒီတော့ငါပြောပင်ကြီးလည်းခါတဲ့ညီညာဖြောင့်တန့်တက်နေတော့သူ့စိတ်ထဲမှာငါပြောပင်တွေဟာတန်တိုင်ကြောက်တိုင်လို့မာကြောမယ်လို့ထင်ရှားတဲ့အယူကကျင်းတော့သူကဟာငါတော့ပွားတာပဲဒီတန်တန်ကြောက်တန်ကြီးရေချားထဲမှာနေငါ့ကိုဘယ်သူမှရံပြုတ်နိုင်မှုဒီတော့ငါသည်ဘယင်လုံးမယ်ဆိုပြီးတော့သူကသူ့ဘာသူထောက်ခံသူ့ဘာသူဘယင်ဖြစ်သွားတယ်ပေါ့ဗျာပြီးတော့သူကတခြားနိုင်ငံတခုကိုစစ်ကြေညာတဲ့ဟေးအဲ့ဒီနိုင်ငံကပုဂ္ဂိုလ်ငါပြောတော့ဘယင်အမိန့်ပြန်လိုက်တယ်ပေါ့တဲ့နိုင်ငံဝဲအမလားစစ်ထိုးမလားဆိုခါတဲ့အမိန့်စာရောပေးလိုက်တော့ဟိုဘက်နိုင်ငံဘယင်ရုပ်ရည်လန့်အောင်သွားတယ်ဟာငါပြောတော့ဘယင်ဆိုတာငါလည်းကြားလည်းမကြားဘူးပါဘူးပေါ့နောက်စုံစမ်းကြည့်တော့အယူဖြစ်။ဩဒီအယူကကြည်စမ်းငါပြောပင်တွေကိုသူကအခိုင်အမာတွေထင်ပြီးတော့မာနတွေပြက်ပြီးတော့ငါဆွကျင်ရတာကိုကိုင်းသူ့တော့မတက်ပါနဲ့ကွာဟဲ့စစ်သားတွေသွားကြစမ်းသူအခိုင်အမာထင်နေတဲ့ငါပြောပင်တွေဟာအခိုင်အမာမဟုတ်ကြောင့်တိအောင်အကုန်သွားခုတ်ကြကွာဆိုပြီးတော့စစ်သားတွေအကုန်သွားပြီးတော့ငါပြောတို့ခုတ်ချလိုက်တော့ငါပြောတို့ကြီးကုန်ရော အဲ့ကြမှာအကျူကြီးအလဲမှာဘွားကနေပေါ်လာတယ်ပေါ့ကိုကလည်းငါပြောပေးနေခုတ်တယ်အကုန်ပြန်သွားတော့အဲ့ဒီမှာအကျူကြီးဟာမန်းနေကြသွားတယ်ဩငါထင်ခဲ့တဲ့အခိုင်မာထင်ခဲ့တဲ့ငါပြောပေးနေရဘာမှမဟုတ်ပါလားမခိုင်မာတဲ့တရားတွေပါလားသိသွားတယ်ဒါတော့ယောဂီတို့ဥမာချင်းပြန်ဟတ်ကြရအောင်အဲ့ဒီငါပြောတော့ငါပြောပေးနေကိုအခိုင်မာထင်တဲ့အကျူဟာအန္တပုထုဇဉ်မစုပါလေဝိပဿနာတရားနားမလဲတဲ့လူပုဂ္ဂိုလ်တွေပေါ့ဗျာဘာမှမသိဘူးဒီခန္ဓာကိုငါခန္ဓာငါပိုင်းနေအခိုင်အမာကြီးပဲအမိမှုတွေကအခုအသက်4 5 60ဒီချင်းအခုဒီမပြတ်ဘူးကြီးခိုင်လို့ဟာအဲ့ဒါငါပြောတော့တွေကအယူပဲယောဂီတို့ကြားလားအယူအခိုင်အမာထိတော့မာနတက်ကြတယ်လေပြည်စင်းနေနေရှိလို့ရှင်လက်မထောင်းခြင်းနဲ့မတူမတန်သူဆက်ဆံခြင်းနဲ့အဒေါသကြီးတယ်အဲ့ဒါအယူတွေတကယ်တော့ယောဂီတို့ကြီးခန္ဓာ5ပါးမြဲရဲ့လားအခုဖြစ်အခုပြဲဗျာဟုတ်လားသို့တော့သင်္ခါရခန္ဓာကြီးကသူလှုပ်ထားတဲ့ခန္ဓာကိုအခိုင်အမာလို့ယူဆပြီးတော့ပုထုဇဉ်ကိုယူအောင်လှုပ်ထားတယ်။အဲ့တော့အခုသောသောကသူ့အယူပြောက်သွားအောင်အခိုင်အမာမဟုတ်မှန်းသိအောင်ဘယင်တစ်ပါးကနေပြီးတော့ငါပြောပင်နေခုတ်ဖြတ်ပြလိုက်တဲ့အခါကျမှမန်နေကြသူပါပဲ။ယောဂီတို့ဦးဇုံတို့ဒီလေးပဲဖျားတိကူတော့ဘယင်ကြီးကနေပြီးတော့မင်းတို့ခန္ဓာ5ပါးဟာမမြဲတဲ့တရားတွေတစ္ဆက္ကံတော့မတည်ဘူး။တစ္ဆက္ကံအတွင်းမှာပဲအခြေပေါင်းသိနေချီပြီးတော့ပြည့်တယ်လို့ဟောတော့မှဟောမန်နေကြပါတယ်ဗျာ။ဩဘာမှအခိုင်အမာမရှိပါလား။ဒါကြောင့်သင်္ခါရတဲ့ခန္ဓာဒီငပြောပင်နဲ့တူတယ်ဘာနဲ့တူနောက်ဆုံးဝိညာဉ်နဲ့ခန္ဓာကမျက်လည်းနဲ့တူတယ်ဘာနဲ့တူတယ်အေးမျက်လည်းဆိုတော့ပြောအောင်မယ်ဦးဇင်းတို့ကိုယ်တိုင်မျက်လည်းရဲ့အလိညာခံခဲ့ရဦးဇင်းမန်းလေးမှာနေတော့ကလေးဘဝပေါ့ကိုရင်မွေသေးပေါ့ဆယ်နှစ်နေသားလေဦးဇင်း73နေသားမှာကိုရင်ဝက်အဲ့မှာမျက်လည်းဆရာတော်ကရက်ကိုယ်တိုင်မှာပြလူတွေဆိုတော့လည်းအလင်းခန္ဓာသိကျင်းတတ်တာဝမ်းကြီးကြတာပဲဒါမျက်လည်းဆရာကသူပြတာပြက်ကွက်တွေအများကြီးနဲ့နှစ်ကွက်တော့ကြိုက်သွားတယ်။တကွက်ကသူကအယူကြောက်ပုံလေးတွေကိုရက်ဆက်ကူနဲ့ကတ်တဲ့အယူကြောက်လေးတွေပုံစံလေးပေါ့။အယူကလေးတွေ။ပြီးတော့သူကအဲ့အယူကြောက်ကလေးတွေကိုကျွန်တော်တို့ဒီယူကြောက်တွေကိုထကအောင်လုပ်ပြမယ်တဲ့။ဒီစိုးကပြောတဲ့ဒီယူတွေထကတဲ့အခါမှာဗရားနဲ့မတည့်ဘူးအယူမှာဗရားတွေထုတ်ထားပြီးတော့ကြီးလင်မန်းကိုသုံးဟုတ်ဟုတ်လား။လက်ခွင်းချောင်းကိုပြီးပြတဲ့အခါမှာဗရားအစွမ်းကြောင့်ထကတာပါလို့ပြောကြတယ်မဟုတ်ပါဘူးကြည့်ကျွန်တော်ဗရားမသုံးဘူးတဲ့ကျွန်တော်လက်ခုတ်တိကထားမှာတကယ်ဟုတ်တယ်သူလည်းလက်ခုတ်တိရောယောဂီတို့ရဲ့အယုတ်ကြောက်တွေကထကတယ်သိလားအယုတ်လေးတွေရအဲ့တော့လေလူတွေသဘောကျတဲ့အချိန်မှာဦးစင်းလည်းပါတာပေါ့အလိန်ခန်းတာတိတ်သဘောကျတာလေညာ तू ကအံ့ဩစရာသူဆေးတွေပါတယ်မရဘူးတချို့မြင်လက်ကြတာဆေးရောင်းတာ तू ကဘာရောက်နေမှတ်တော့အဲ့ဒီပညာကိုကျွန်တော်ရောင်းမှာပါတဲ့အဲ့တော့ဈေးမကြီးဘူးအဲ့ဒီပညာလိုချင်၅ချက်ပါပဲတဲ့ဟုတ်တယ်ဘယ်လောက်တယ်သူအဲ့တော့အလေးခံနေတဲ့ကြောက်ကရှိရထွက်တာပဲဒီလားသင်မယ်ဦးကြီးကျွန်တော်သင်ပေးပါပေါ့ဟာငါတို့နေဝန်กว่าတဲ့အကုန်ပြီးမှလူတွေမရှိမှသင်ပေးမယ်တဲ့အတူပြောက်ွက်တဲ့အကုန်ပြီးပါတော့မှတို့တို့သင်ပေးတယ်ယောဂီများကြီးသင်ပေးတာလေ9မိနစ်ပဲကြာတယ်လောက်ကြာတော့အဲ့တော့မှတ်တာမြင့်လက်ဆိုတာလေမသိရင်ရွှေတစ်စုပ်သိတော့ဖွဲတစ်စုပ်ပါလိန်နာယောဂီတို့ရဲ့အဲ့တော့သူကဦးစင်းကိုငွေ9ကျပ်ဦးစင်းမှာလဲ4 5လာရှုတဲ့ငွေလေးပါပဲပေးလိုက်ရတယ်သူဆက်တာလဲရတယ်အဲ့ဒါသူကအဲ့တော့အယူကြောက်လေးတစ်ကောင်ရယ်ပုံလေးတစ်ပုံရယ်နောက်ကျူးလေးတစ်ချောင်းပေးလိုက်တယ်ဟုတ်တယ်ကျူးလေးကသူဘာနဲ့လုပ်ထားတယ်မသိဘူးသူတို့ကတော့ဂျပန်ကလာတဲ့ဘာနဲ့လဲလျှောက်ပြောထုတ်တယ်အမဲအောင်ကျူးလေးပြအဲ့အမဲအောင်ကျူးလေးကငားပေကွာချင်မမြင်ရတော့ဘူးအဲ့လောက်မှိန်မှင်းနေတဲ့ကျူးလေးသူကအဲ့ဒီကျူးလေးတစ်စောက်ကိုအဲ့အယုတ်မှချီတစ်စောက်ကိုလက်မှချီပြီးတော့လက်ခုပ်ပြီးတော့ဘယ်ထမကားလို့နေတော့မှာတော့ဟုတ်လားအဲ့ဒါလိန်နာဘာလုပ်တာလဲအေးဖះကဥမာပြတယ်ညဖះပြတယ်ဥမာကဝိညာဉ်နဲ့ခန္ဓာဟာမျက်လည်းနဲ့တူတယ်တဲ့ဘာနဲ့တူမင်းတို့တွေကိုအမြဲတမ်းလိန်နေတာကြည့်လိန်တာကိုပြောမယ်နော်ဒါဆိုကြဆိုကြဟုတ်လားဘာကြေတို့ဂိုင်းဒီစင်တွေ့ပြီတဲ့အဲ့တော့ခမည်းတော်ကိုအဲ့ဒီဝိညာဉ်နဲ့ခန္ဓာကလေအဲ့ဒါဘာကြေတို့ဂိုင်းကွာသိတ်တန်ဖို့ရှိတာတထေးတွေမှစီးတာမင်းသိတ်ကောင်းတဲ့ဂိုင်းရအောင်ယူဒီဂိုင်းရအခိုင်အမာကြီးဘာညာနဲ့ပေါ့ဗျာလိန်နာတကယ်တော့ယောဂီများကြီးပါခြေတုကလားအစင်းယုတ်လားအစင်းယုတ်ယူဘက်ခန္ဓာမြင်ရတဲ့သဘောလေးပါခြေတုကဆိုတာပြဉ္ဉံအဲ့ဒါကိုဝိညာဉ်နဲ့ခန္ဓာကပရမတ်ကိုမမြင်အောင်ပါခြေတုကဆိုတာပြဉ္ဉံနဲ့ပရမတ်ကိုဖုံးပြီးတော့လေလိန်နေတော့ယောဂီတို့ကပါခြေတုကလိုချင်တဲ့ယောဂန်တွေချိုးအေးရတဲ့လဲရောဟုတ်တယ်မဟုတ်လားအေးအဲ့ဒါမှတ်တာဝိညာဉ်လိန်လို့ခေါ်တယ်မလိန်လို့အေးဝိညာဉ်အဲ့လိုလိန်နေတာအဲ့တော့တရားတော်မသိတင်ညာကန္တာရာတချို့အဲ့လိုလိန်နေပဲအလိန်ခိုင်းနေပဲတည်တဲ့ဘဝတွေများပါပြီဗျာပြီးတော့ဒီဘဝမှာတော့အလိန်ညာမခံကြနဲ့တော့အခုလောကယောဂီတို့ကိုလက်တွေ့ဒိဋ္ဌိဖြုတ်ခံပြပါမယ်။ဒါရင်ယောဂီတို့ လူတရားကိုမြင်ပြီတဲ့အဲ့လိုမြင်တဲ့အခါမှာယောဂီတို့လူကိုမြင်တယ်ယောက်ျားကိုမြင်တယ်မိန်းမကိုမြင်တယ်ဆိုတာအမြင်မှားအသိမှားပဲအဲ့ဒါမိစ္ဆန်ဒိဋ္ဌိလို့ခေါ်တယ်အသိမှားပဲဒါဆိုဘာကိုမြင်တာလဲအဆင်းရုပ်ကိုမြင်တာဘယ်သူကမြင်တာလဲဝိညာဉ်နဲ့ခန္ဓာကိုခေါ်တယ်ဝိညာဉ်နဲ့ခန္ဓာကမြင်တာပေါ့သိစိတ်ပေါ့ဘယ်လိုမြင်တယ်လဲဆိုလို့ချင်းအဲ့ဒီလူဆိုတဲ့အဆင်းရုပ်နဲ့ယောဂီတို့မျက်စိအတွင်းမှာရှိတဲ့စက္ကုဘဒရအကျိုးသွားတိုက်တော့ဟောလူလို့သိစိတ်လေးပေါ်မလာဘူးလား အဲ့ဒါမြင်သိစိတ်ဗာစိတ်တို့
မြင်သိစိတ်ပါဗျ
ာအဲ့ဒီမှာလူဆိုတဲ့အဆင်းရုပ်ရဲ့စက္ကုဘဒရအကျိုးဟာရုပ်တရားဖြစ်လို့သူ့ကိုယူဘခန္ဓာဖွယ်အဲ့ဒီယူဘခန္ဓာတစ္ဆကံမှာအကျိုးပေါင်းဂရေ9000ကျော်ဖြစ်ပြတ်သွားတယ်အဲ့တော့လူကြီးတစ်ခုလုံးကပြည့်ညက်အဆင်းရုပ်လေးကပါရမတ်သူလေးကအဲ့အဆင်းရုပ်လေးကပြတ်နေတာပြတ်တဲ့နေရာအစားထုတ်ပြန်ဖြစ်တယ်ပေါ့စက္ကုဘဒရအကျိုးမှာလည်းပဲမျက်လုံးကြီးတစ်ခုလုံးကပြည့်ညက်အကျိုးကလေးကမှပါရမတ်ကျိုးလေးမမြင်ရပါဘူးသူကသဘောလေးပဲသူကဖြစ်ပြီးတော့ပြည့်တယ်သို့တော့ကျုပ်အဟောင်းချုပ်တဲ့နေရာမှာဩဇာတက်ကရုပ်တွေကိုအစားထိုးလို့ဆက်လက်ပြီးတော့ဖြစ်ပေါ်နေခြင်းဖြစ်ပါတယ်တပန်းသိစိတ်မြင်သိစိတ်ဝဉဏ်နဲ့ခန္ဓာသူလည်းတစ္ဆကမှာဒီပုံကတည်းကချင်းဖြစ်ပြီးတော့ပြဲဝဉဏ်နဲ့ခန္ဓာအနိစ္စလို့သိတပန်းခံစားပြီတဲ့မြင်တဲ့အရာဒါဝေဒနဲ့ခန္ဓာသူလည်းတစ္ဆကအချိန်မှာကတည်းကချင်းဖြစ်ပြီးတော့ပြဲအနိစ္စပဲနောက်လူပဲလို့မှတ်သားပြီးသိညက်ခန္ဓာသူလည်းပဲတစ္ဆကအချိန်မှာကတည်းကချင်းဖြစ်ပြီးတော့ပြဲအနိစ္စတရားဆက်ပြီးတော့ကြည့်ပြောင်တိုက်တွန်းတာကစေရနာခေါ်တဲ့သင်္ခါရခန္ဓာသူလည်းဖြစ်ပြီးတော့ပြဲအနိစ္စတရားနောက်ဒါဆိုရင်ငါခန္ဓာ၅ပါးပြည့်သွားပြီဒီလိုယောဂီတို့ဘဇုကိုမြင်မြင်မြင်တဲ့အချိန်မှာခန္ဓာ၅ပါးအနိစ္စလို့သိပါအနိစ္စကဲလက်တွေ့အလုံးနဲ့ဒိဋ္ဌိခွာရအောင်အဲ့ဒီလူဆိုတဲ့အစင်းယုတ်သက္ခုဝဒရအကျိုးထဲမှာ၅ပါးသလ
ား
မပါဘူးယူဘခန္ဓာယုတ်တရားပဲသိစိတ်ဉာဏ်ဒီစိတ်ဝိညာဉ်နဲ့ခန္ဓာထဲမှာ၅ပါးသလားမပါဘူးဘုရားဝိညာဉ်နဲ့ခန္ဓာဒါသိစိတ်ကလေးပဲဒါပဲဖြစ်ပြီးတော့ပြက်နေတာအဲ့ဒီအစင်းရုပ်ကိုခံစားတဲ့ဝေဒနာခန္ဓာထဲမှာ၅ပါးသလားမပါဘူးဘုရားအစင်းရုပ်ကိုမှတ်သားတဲ့သင်္ခါရခန္ဓာထဲမှာ၅ပါးသလားမပါဘူးဘုရား အစင်းရုပ်ကိုဆက်ပြီးတော့ကြည်ပြောင်းတိုက်တွန်းတဲ့သင်္ခါရခန္ဓာထဲမှာ၅ပါးသလားမပါဘူးဘုရား မပါဘူးယောဂီတို့ဒါဆိုရင်ငါဟာရှိတဲ့တရားလားမရှိတဲ့တရားလား
မရှိတဲ့တရား
သာဓုယောဂီများကြီးခန္ဓာ၅ပါးကို၅လို့အယူမှားတဲ့သက်္ကာဒိဋ္ဌိကြီးထက်တဲ့လောက်ကွာသွားပါလေ။အဲ့ဒီဒိဋ္ဌိကြီးအမြင့်ပြတ်ကွာတဲ့နေရာသောတာပန်ဒီတဲ့နေလို့မှတ်ထားပါ။ဒါဆိုလို့ရှိရင်ဒါခန္ဓာ၅ပါးအချင်းချုပ်ဒိဋ္ဌိခွာပြလိုက်ပါပြီ။နောက်မြင်သိစိတ်ကြားသိစိတ်နံသိစိတ်စားသိစိတ်ထိသိစိတ်တွေးကြံပြုကြောခန္ဓာ၅ဖြစ်ပေါ်နေတဲ့ဆက်ပြီးတော့ခွာတဲ့တော့ဒီမှာအချင်းကတော့နဲသွားတော့ထားရခဲ့ကြတော့။ဒါတို့ဏီကုန်းချုပ်မှာယောဂီတို့အနေနဲ့ပွဲမဝင်ခင်အပြင်ကကျင်းပါကြရလိမ့်မယ်။ကျုံးတွေဖြစ်ဖို့အတွက်လေ့ကျင့်ရမယ်။ကျုံးတွေဖြစ်ဖို့ဘာလုပ်အောင်လေ့ကျင့်ရမယ်အချောင်းမရဘူးအချောင်းမရဘူး။ဘယ်လိုလေ့ကျင့်ရမလဲအခုအစဉ်ကစားနေစင်းနဲ့ပတ်သက်ပြီးတော့ရှင်းနည်းလေးအချင်းရှင်းပေးပါမယ်။များသောအားဖြင့်စားသည့်တွေဆိုတော့အစားနဲ့ပတ်သက်တဲ့အတွေ့အကြုံတွေနဲ့ပြောပြခြင်းလေးတဲ့ယောဂီတို့ကို။ယောဂီများရဲ့အစားအစာကိုလေတချို့ကရွယ်ချက်တွေမှားကြတယ်ဒါကြတော့အစားအစာစားတာဟာမသိယုံမသိအောင်စားတာပါနော်။နော်။မသိယုံစားတာအဲ့တော့မသိအောင်မသိရင်တော်ပြီပေါ့လိုပဲသဘောထားရတယ်။အဲ့တော့အသက်ရှင်ဘဝစားတာလားစားဖို့ကအသက်ရှင်နေလားမိဘမိမြန်မာပြန်မေးချက်။ပြန်မေးတဲ့အခါမှာလည်းကဲအမှန်ကတော့အသက်ရှင်ဘဝစားတာပဲ။ဒါကြောင့်အသက်ရှင်တော်တော့စားဖို့ကအသက်ရှင်တာမဟုတ်ဘူး။ဒါအစားနဲ့ပတ်သက်လောဘတတ်တဲ့နေပေါ့။ဒါကြောင့်လည်းမဟုတ်ဘူး။ရရင်ရတော့အကောင်းနေတအားစား။နေကန်စားဒီတော့အဲ့လိုတားဆတဲ့ပုဂ္ဂိုလ်မှာယောဂဇူသုံးမျိုးပေါ်တယ်တဲ့ဘုရားကကောသလမင်းကိုဟောပါတယ်အစာတားကြည့်တဲ့ပုဂ္ဂိုလ်ဟာယောဂတားဖြစ်တယ်အိုးလွယ်တယ်အသက်တူတယ်အဲ့ဒါအစာကြည့်တဲ့ပုဂ္ဂိုလ်ဆိုကြည့်တခါအစာကိုပုံမှန်လေးဘောဓနာမတ်တင်ကြီးပေါ့ဉာဏ်ညာနဲ့ဆင်းရင်ပြီးတော့လိုအပ်တဲ့လိုအပ်တဲ့အစာအစာအာဟာရပြည့်တဲ့အစာအစာပုံမှန်လေးစားပြီးလို့တဲ့ပုဂ္ဂိုလ်ကြတော့ကောင်းကျိုးသုံးမျိုးပြန်ရတယ်ယောဂဘုရားနဲတယ်အရွယ်တင်တဲ့အသက်ရှိတယ်။ဒါကြောင့်အစားနဲ့ပတ်သက်ပြီးစဉ်းမြင်တတ်ဖို့ပါပဲ။အခုကြည့်ကြစို့အစားစားပြီတဲ့။မိမိနှစ်သက်တဲ့အစားအစာကိုစားရင်ဒုက္ခဝေဒနာပါဝေဒနာချမ်းသာတဲ့ဝေဒနာ။အဲ့တော့နှစ်သက်တဲ့ဒုက္ခဝေဒနာဆိုရင်တရားသဘောမသိရင်လောဘဖြစ်တယ်။ဘာဖြစ်လဲ
။
လောဘဟာကုသလားအကုသလား။
အကုသပါဗျာ။
ကြည်စမ်းကိုယ်ပြည့်စင်းတဲ့ကိုအာဟုတို့ဖြစ်ရတာတရားမသိဘူးဘယ်လောက်ဆိုးတုံးလို့ဒ ဲ့ဘာမိမိမကြိုက်နေတဲ့အစားအစာကိုစားရရင်ဒုက္ခဝေဒနာဘာဝေဒနာဒုက္ခဝေဒနာကြဒေါသမဖြစ်ဘူးလား ဖြစ်ပါတယ်ဒေါသကကုသိုလ်လားအကုသိုလ်လ
ားအကုသိုလ်ပါဗျာ
ကိုယ်ဥစ္စာနဲ့ကိုယ်အကုသိုလ်ဖြစ်နေတာတရားမသိဘူးဘယ်လောက်ဆိုးရလဲလို့ဒီတော့ယောဂီတို့ပြုံးတယ်ဖြစ်ခြင်းဖို့အတွက်ကအခုတရားစကျင့်ရတာဘယ်လိုကျင့်မလဲတဲ့ကဲအဲ့ဒီကောင်းတဲ့ရတာစားတဲ့အခါမှာရောခံစားတဲ့ဝေဒနာကန္တာဟာငါဟုတ်သလား
ဟု
တ်ပါဘူးအဲ့ဒါသိထားလိုက်ရတယ်ဝေဒနာဟာငါမဟုတ်ဘူးနောက်အဲ့ဒီစားတဲ့ဝေဒနာကန္တာအောင်မြဲရလ
ား
မမြဲဘူးတစ်ဆက်ကမှသူလည်းအကျိုးမောင်းကတိသိင်းဖြစ်ပြတာပဲဒါကြောင့်ယောဂီတို့ကကောင်းတဲ့ဝေဒနာလေးခံစားလည်းပဲဒီလိုကျุလိုက်သမှလိုက်ဆိုဝေဒနာဒီငါမဟုတ
်
ဝေဒနာအိဋ္ဌာ
က
ဲအဲ့လိုကျุတော့ယောဂီတို့လောဘလာသေးလား ချက်ချင်းအဲ့ဒါမက်ကတပ်လိုက်တာလောကီမက်ကအဝိပဿနာပဲတက်ဖန်မကောင်းနဲ့မကြိုက်တဲ့အစားအစာကိုစားတော့ဟောဒုက္ခဝေဒနာမလာဘူးလား ဒီခါမှာယောဂီများကြီးကျุလိုက်စမ်းလိုက်ဆိုသမှဝေဒနာဒီငါမဟုတ
်
ဝေဒနာအိဋ္ဌာ
အ
ဲ့ဒီဒုက္ခဝေဒနာရောငါဟုတ်သလား
ဟုတ်ပါ
ဘူးပြီးတော့မြဲသလားမ
ြ
ဲပါဘူးအဲ့ဒါသိရင်ကြောက်ပြီယောဂီတို့အဲ့ဒီလိုယောဂီများဟာမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းထီတိုင်းတွေးကြတယ်ဒီတိုင်းမရှိနေနော်မြင်တဲ့အခါမှာမြင်ရတဲ့အရာမခံစားဘူးလားမ
ခံစားပါဘူး
ဒီခါမှာလည်းပဲဒီလိုရှိအောင်ပါပဲဝေဒနာဒီငါမဟုတ်ဝေဒနာအိဋ္ဌာဘယ်လိုရှိမှာဝေဒန
ာဒီငါမဟုတ်ဝေဒနာအိဋ္
ဌာကြားတဲ့အရာခံစားရင်ရောဘယ်လိုရှိမှာတ
ော
့ဝေဒနာအိဋ္ဌာနောက်နာနဲ့ရတာခံစားရင်ဘယ်လိုရှိမှာတော့ဝေဒနာတွေငါမဟုတ်ဝေဒနာအိဋ္ဌာစားရရတာခံစားရင်ရောဝေဒနာတွေငါမဟုတ်ဝေဒနာအိဋ္ဌာထိရရတာခံစားရင်ရော
ဝေဒနာ
တွေငါမဟုတ်ဝေဒနာအိဋ္ဌာတွေးကြံတဲ့ရတာခံစားရင်ရောဝေဒနာတွေငါမဟုတ်ဝေဒနာအိဋ္ဌာယောဂီများအဲ့ဒီဝေဒနာရှိခွေရတာဝေဒနာနုပဒနာတတိပဌံပါတိပဌံဒါတယောဂီတို့ညီကုန်းချုပ်ကြဆုံးနော်ပြည့်စုံပါပြီဒီကောချုပ်ကဏီမှာအတွေ့အော်တစ်ခုထည့်ပေးလိုက်ရှင်တာကယောဂီများဒီနေ့စဉ်တနာယီနှစ်နာယီစသည်အားဖြင့်တရားရှိမှတကယ်တော့နေ့စဉ်မှလည်းရှိမှပေးပါနေ့စဉ်ချင်းဆိုတာကမလွယ်ပါဘူးဒီနေ့တနာယီနှစ်နာယီထိုင်ဖို့ခဲရင်လည်းနေ့စဉ်ရှိမှတာကသက်တာတယ်လွယ်ကူတယ်ပြီးတော့နေ့စဉ်ချင်းကပိုများတယ်ဆိုကြတော့ဗျာတနေ့မှ365ရက်ရှိတယ်ဆယ်စကန်6ရက်ဝင်ရပေါင်း60ပဲအတခွင့်ရှိတာရပေါင်း305ရက်ကအလကားဖြစ်မနေဘူးလားဒီအခုဦးဇင်းတို့ဒီမှာပြေးတဲ့နေ့က365ရက်လုံးရှုတဲ့နေ့ဖြစ်ပါတယ်။တရားစက္ကန့်မဝင်တဲ့အချိန်မှလည်းရှုလို့မရဘူးလား
။
ရတယ်လေတခုခုမြင်တာနဲ့ဝေဒနာတွေငါမဟုတ်ဝေဒနာအိဋ္ဌာအကိုင်းစိတ်ရရှုတာမရဘူးလ
ား
။ဟာတရားပဲ။ဒါကြောင့်နေ့စဉ်လည်းရှုသလိုနေ့စဉ်သွားရင်လိုင်းဆိုင်တောင်းရင်လည်းပဲဝေဒနာတွေငါမဟုတ်ဝေဒနာအိဋ္ဌာလို့ရှုပွားပြီးတော့ဒီဘဝမှာတင်မဲ့မဲ့ဖို့ရတာမတွေ့ဖြစ်ကြပါစေကုန်တည
်း
တရားနာပြည့်တော်ပေါင်းသူတော်ကောင်းအလုံးရင်းလေးကစပြီတော့ဘေးရန်ကြောင့်ကြဆင်းရဲခြင်း၍ကိုယ်စိတ်နှဖျားချမ်းသာကြပါစေကောင်းကျိုးလိုရာဆန္ဒပြည့်ဝကြပါစေ